Welcome to the Voice of America in Burmese.
ဗီယံပေါင်ခင်ဝေတဲ့ညတညဖြစ်ပါစီဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်ဆန်ကနေ2022ခုနှစ်ဧပြီလ22ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းလိုမီတာ31 32နဲ့58တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အစံလွှင့်နေပါပြီခင်ဗျာဒီညအတွက်အစည်းအဝေးမူကတော့ကျွန်တော်ရန်တိုင်းပါသခိုင်းတိုင်းတွေကတချို့ခြေရွာတွေမှာတော့စစ်ကောင်စီဘက်ကလိုက်လံဖမ်းဆီးတာတွေကြောင့်ရွာလုံးကျွတ်ထွက်ပြေးနေရတာတွေရှိနေပါတယ်
။အခုလက်ရှိအခြေအနေကတော့လက်ရှိစစ်သားတွေစစ်တပ်တွေကတော့ကျွန်တော်တို့ရွာတွေလိုက်ပူနေတုံးပဲ။ဟိုရွာတွေကလည်းစစ်သားတွေလာပြီဆိုရင်ကြောက်လန့်ပြီးတော့ထွက်ပြေးကြပါရဲ့
။ယာကြီးခြေရွာသားတူဖျော်သွားတာဖြစ်ပါတယ်။ဒီအကြောင်းကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်။ဒါအပြင်ရန်ကုန်မှာဒီဆန္ဒပြသပိတ်ဒီအပါဝဲနိုင်ငံတော်ကဆရာနာရှင်စန့်ကျင်ဆန္ဒပြနောက်ဆုံးအခြေအနေတွေမီဒီယာတချို့ကိုသူတို့နဲ့ပူးပေါင်းဖို့စစ်ကောင်စီကတိုက်တွန်းလိုက်တဲ့အကြောင်းတခါဒေါန်ဆန်းစုကြည်ရဲ့အမှုနောက်ဆုံးအခြေအနေအပါဝဲချင်းတိုင်းရင်းသားတွေကချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့လိုက်တဲ့အကြောင်းစာရာတွေကိုဒီညမှာနားဆင်ရဖို့ရှိပါတယ်အခုတော့ကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့အမတ်များသူစင်အောင်တို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာလာမယ့်ဧပြီလ24ရက်စနေနေ့မှာကျင်းပမယ်မြမအရေးပေါ်အာဆီယံထိပ်သီးအစည်းအဝေးကိုစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်လူကိုယ်တိုင်တက်ရောက်မှာဖြစ်တယ်လို့စစ်ကောင်စီနဲ့နှိဆက်သူတူက VOA ကိုအတည်ပြုပါတယ်အာဆီယံထိပ်သီးအစည်းအဝေးတက်ရောက်မဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဂျကာတာမြို့ကိုရောက်ရှိနေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြမနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရီနာဘာဂနာနဲ့လည်းတီးခြားတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့လည်းအတည်ပြုပြောဆိုပါတယ်ဒီချိန်ထဲမှာပဲဒီစီအိုဘွဲကိုဖိလစ်ပိုင်သမရရိုဒရီဂိုဒူတာတက်တက်မှာမဟုတ်ဘူးလို့သမရရဲ့ပြောခွင့်ရကဒီကနေ့မှာပြောကြားလိုက်ပါတယ်။စနေနေ့မှာကျင်းပဖို့ရှိတဲ့ဒီစီအိုဘွဲမှာအာဆီယံခေါင်းဆောင်တွေနဲ့ချင်းဆိုင်ဆွေးနွေးကြမှာဖြစ်တဲ့အတွက်သမရဒူတာတက်အနေနဲ့မတက်ဖို့ဆုံးဖြတ်လိုက်တာဖြစ်ကြောင်းသမရရဲ့ပြောခွင့်ရဟယ်ရီရော့ကပုံမှန်သတင်းစာရှင်းလင်းပွဲအတွင်းသတင်းတောက်တွေကိုအဲ့ဒီလိုပြောကြားလိုက်တာဖြစ်ပြီးသမရကိုစားနိုင်ငံရေးဝန်ကြီးတီယိုဒိုရိုလော့ခ်ဆင်တက်မယ်လို့ပြောပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအကြတဲ့ပြည်လဲရေးအတွက်အာဆီယံအတွင်းရေးမှူးချုပ်နဲ့လက်ရှိအာဆီယံအလဲကျဥက္ကဋ္ဌဘရူတန်နိုင်ငံတို့မြန်မာနိုင်ငံကိုတွားရောက်မဲ့ခီးစဉ်ကိုဖိလစ်ပိုင်အနေနဲ့အပြည့်အဝထောက်ခံကြောင်းပြောပါတယ်ခင်ဗျာဒီတော့တွင်မှာပဲမြန်မာရေးအာဆီယံအရေးပေါ်ဆွေးနွေးပွဲဟာအာဆီယံအပေါ်ယုံကြည်လေးစားမှုနဲ့အာဆီယံရဲ့ညီညွတ်ရေးကိုစမ်းသပ်မဲ့ဆွေးနွေးပွဲဖြစ်ကြောင်းထိုင်းဆိုရတာဝန်ရှိသူတွေကဒီကနေ့ကြာသပတေးနေ့မှာပြောပါတယ်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာတို့မြန်မာအရေးအာဆီယံဆွေးနွေးပွဲနဲ့ပတ်သက်လို့ဒီကနေ့တယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုခဲ့တာမှာမြန်မာပြည်ပကဟာဒေတာရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်စင်ခွန်မှုတရဖြစ်တယ်ဆိုတာကိုအတိအမှတ်ပြုပြောကြားခဲ့ကြောင်းထိုင်းအစိုးရကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီဆွေးနွေးပွဲကနေတိကျခိုင်မာတဲ့ရလဒ်တစ်ခုထွက်လာဖို့နိုင်ငံတကာအသံဝိုင်းကမျှော်လင့်နေတယ်ဆိုတာကိုအာဆီယံအနေနဲ့သဘောပေါက်ကြောင်းထိုင်းနိုင်ငံကြားရေးဌာနပြောခွင့်ရတနိစံဂရကလည်းပြောပါတယ်စနေနေ့မှာကျင်းပမယ့်ဒီ CEO ဘက်ကိုအာဆီယံဆယ်နိုင်ငံကခေါင်းဆောင်တွေတက်ကြဖို့အစောပိုင်းကစီစဉ်ထားတာဖြစ်ပေမဲ့ထိုင်းဝန်ကြီးချုပ်ကသူကိုယ်တိုင်မတက်ဘူးလို့ဗိုလ်ထုနေမှာပြောကြားခဲ့တယ်လို့အခုဖိလစ်ပိုင်သမ္မတကလည်းလူကိုယ်တိုင်မတက်နိုင်ကြောင်းပြောလာတာဖြစ်ပါတယ်ဗီယက်နမ်နိုင်ငံကတော့ဝန်ကြီးချုပ်ဖမ်မင်ချင်းတက်မယ်လို့ပြောထားပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရီနာဘာဂနာဟာဒီ CEO ဘက်ကိုတက်ခွင့်မရပေမဲ့လည်းစီဝဲပြင်ပမှာတွဲဆုံဆွေးနွေးတာတွေလုပ်သွားမယ်ဆိုတဲ့သတင်းလည်းထွက်ထားပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကိုပြစ်တင်ရှုံချကြောင်းအဆိုပြုထားတဲ့လွတ်တော်ဥပဒေမူကြမ်းကိုဗြိတိန်နိုင်ငံကနိုင်ငံရေးပါတီကိုပါတီကလွတ်တော်အမတ်100ကထောက်ခံကြောင်းပြောကြားလိုက်ကြပါတယ်ဒါအပြင်မြန်မာနိုင်ငံကိုစစ်လက်နဲ့ရောင်းချမှုပိတ်ပင်မဲ့နိုင်ငံတကာညွန်ပေါင်းအဖွဲ့ဖွဲ့စည်းရေးနဲ့ရိုဟင်ဂျာတွေလူမျိုးတွေတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့ ICJ နိုင်ငံတကာတရားခုံရုံးမှာတင်ထားတဲ့အမှုမှာပူးပေါင်းပါဝင်ရေးတို့အတွက်လည်းဗြိတိရှားအစိုးရအနေနဲ့ပြင်ထန်တဲ့အရေးယူဆောင်ရွက်မှုတွေလှုပ်ဆောင်မှုအတွက်အဲ့ဒီလွတ်တော်အမတ်တွေကတောင်းဆိုလိုက်ကြပါလေမြန်မာနိုင်ငံအတွင်းကနိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာအခြေအနေများလို့အမည်ပေးထားတဲ့ဒီဥပဒေမူကြမ်းအမှတ် 1905 အရမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကိုပြစ်တင်ရှုံချထားပြီးသူတို့ကိုပေးအပ်ထားတဲ့တာဝန်တွေဆောင်ရွက်ခွင့်မရတဲ့မြန်မာနိုင်ငံကရွက်ောက်ခံလွတ်တော်အမတ်တွေနဲ့သွေးစည်းညင်ညွတ်စွာယက်တီကြောင်းပြသထားတာလည်းဖြစ်ပါတယ်ခင်ဗျာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်ဆန္ဒပြမှုတွေနိုင်ငံတော်ဝန်မှာတတ်နိုင်တဲ့နည်းမျိုးစုံနဲ့ပြုလုပ်နေကြပါတယ်။နေရောညပါလုံခြုံရေးတင်းကျပ်ထားတဲ့ရန်ကုန်မြို့မှာလူအများပြားလမ်းမပေါ်ထွက်ဆန္ဒပြပွဲတွေမရှိတော့ပေမဲ့လူငယ်တွေဥဆောင်ပြီးအစုလိုက်ပျောက်ကြားသပိတ်နဲ့အွန်လိုင်းပေါ်မှာစန့်ကျင်လှုပ်ရှားမှုတွေကိုလုပ်နေကြပါတယ်။ လိုင်းအင်းစိန်တောင်ကလာမြောက်ကလာနဲ့မင်္ဂလာတော်မြို့နယ်တွေမှာလူမဲ့တပိတ်ဆင်းနီတပိတ်တွေဒီကနေ့ဆက်လုပ်ကြသလိုတာကိတမြို့ထဲမှာတော့အာနာတိန်စစ်ဘိုလ်ချုပ်ကြီးတွေရဲ့ပုံတွေကိုကွန်တုံးနေတဲ့ထက်ပြီးလူလောကတဲကိုရောက်မလာသင့်တဲ့သူများဆိုပြီးစားရီချိတ်ဆွဲထားတဲ့ကွန်တုံးတပိတ်လုခဲ့ကြပါတယ်။ကချင်ပြည်နယ်ဖားကမြို့မှာလည်းလွန်ခဲ့တဲ့ရက်အနည်းငယ်အတွင်းကင်အေနဲ့မြန်မာစစ်တပ်အကြတိုက်ပွဲတွေရှိခဲ့ပေမဲ့ဆီယနာသိမ်းမှုဆန်းကျင်ဆန္ဒပြပွဲတွေကိုနေ့စဉ်ပြုလုပ်နေကြတာမှာဒီကနေ့မှလည်းအလားတူချီတက်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ
်။
မွန်ရဆန္ဒပြပွဲတွေကိုအဓိကဥဆောင်နေတဲ့တပိတ်ကောင်းဆောင်ကိုဝေမိုးနိုင်ကိုဖမ်းဆီးပြီးလူတက်မှုအပါအဝင်အမှုသုံးမှုနဲ့တရားစွဲဆိုထားပေမဲ့လူထုကအမလျှော်ပဲစစ်အာဏာသိမ်းမှုအဆုံးသတ်ဖို့ဆန္ဒပြနေကြဆဲပါမနေ့ကဖြုတ်ခွင်းခံရတဲ့တင်းနှံသာရီတိုင်းလောင်းလုံမျိုးကတပိတ်စစ်ကြောင်းဒီကနေ့လမ်းမပေါ်ပြန်ထွက်လာပြီးဆန္ဒပြခဲ့တယ်လို့မန္တလေးမိထီလာပကံမြို့တဲ့ဒီမော့ဆိုမြစ်ချနာမြို့တွေမှာလမ်းလျှောက်တပိတ်ဆိုင်ကယ်တပိတ်ကြောက်ကြတပိတ်တွေဆင်နွှဲခဲ့ကြပါတယ်။ဒါအပြင်ရွှေဘိုမြင်းချံနမ်မတီမော်လမြိုင်ပောင်နဲ့တခြားမြို့တွေမှာလည်းလူမဲ့တပိတ်ပန်းတပိတ်အာယုံဦးတပိတ်နဲ့ညတပိတ်တွေကိုပုံစံမျိုးစုံပြုလုပ်ပြီးစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေကိုပြုလုပ်ခဲ့ကြပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာနဲ့ငွေကြေးအခက်အခဲပုံမှုကြီးထွားလာနေတာတွေကြောင့်ဆန္ဒရိတ်ခံမလုံလောက်မှုပြဿနာပုံမှုကျယ်ပြန့်လာနေပြီးလာမယ့်လအနည်းငယ်အတွင်းတန်းပေါင်းများစွာသောပြည်သူတွေအငတ်ဘေးနဲ့ရင်ဆိုင်ရနိုင်တယ်လို့ WFP ကမ္ဘာဆန္ဒရိတ်ခအဖွဲ့ကြီးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အထူးသဖြင့်မြို့ပြတွေမှာကုန်ထုတ်လုပ်မှုကဏ္ဍဆောက်လုပ်ရေးနဲ့ဝန်ဆောင်မှုလုပ်ငန်းတွေကျဆင်းလာတာကြောင့်အလုံးလက်မဲ့ဥယျာဉ်တိုးလာနေပြီးလာမယ့်3လကနေ6လအတွင်းဆန္ဒရိတ်ခအခက်အခဲနဲ့ရင်ဆိုင်ရသူ3တန်းခွဲလောက်ရှိနိုင်တယ်လို့ WFC ကပြုစုထားတဲ့သုံးသပ်ချက်မှာဖော်ပြထားပါတယ်။အလုံးလက်မဲ့ဥယျာဉ်တိုးလာတာနဲ့အမျှဆန္ဒရိတ်ခမလုံလောက်မှုလည်းကြီးထွားလာနိုင်တယ်လို့ WFC ရဲ့မြန်မာနိုင်ငံဆိုင်ရာဌာနညွန်ကြားရေးမှူး Stephen Anderson ပြောတာကိုကိုကဖော်ပြထားပါတယ်။ရန်ကုန်မြို့နယ်ဒီတဝိုက်မှာထမင်းနှက်မအောင်မစားရသူတွေအဟာရမပြည့်ဝတဲ့အစားအစာတွေကိုစားနေရသူတွေနဲ့အကျွေးတင်နေရသူတွေအများပြားရှိနေပြီဖြစ်ကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်ရန်ကုန်မြို့နယ်ဒီတဝိုက်ကအစင်းရဲဆုံးမြို့နယ်ဆယ်မြို့နယ်အထူးသဖြင့်ကျူးကျော်ရက်ွက်တွေရှိရာနေရာတွေကိုဦးစားပေးပြီး WFC အနေနဲ့ကူညီပံ့ပိုးပေးသွားမှာဖြစ်တယ်လို့စစ်ဖြစ်နေတဲ့ဒေသတွေအပါအဝင်မြန်မာနိုင်ငံအတွင်းကအခက်အခဲကြုံနေရတဲ့မြို့တွေကိုကူညီပေးသွားဖို့အသင့်ရှိနေကြောင်းလဲ WFP ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.31 kHz 9383ည5.32 kHz 9303ည5.58kHz 585တို့ဖြင့်စနေတင်းတွေမှာ5လက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။မင်္ဂလာပါရှင်ကျွန်မများသတင်းအောင်ပါသတင်းတွေကိုဆက်လက်ပြီးတော့ကြီးညာပေးပါမယ်ရှင်။အရှေ့တောင်အာရှနိုင်ငံများအဖွဲ့အစည်းရဲ့အနေနဲ့မြန်မာနိုင်ငံမှာအာဏာသိမ်းယူထားတဲ့စစ်တပ်ကိုအတိမတ်မပြုဖို့နဲ့ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH ဦးဆောင်ပြီးမကြခင်ကဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုသာအတိအမှတ်ပြုဖို့ NUG ဝန်ကြီးနော်ဆူဇန်နာလှလှဆူကဒီကနေ့တိုက်တွန်းပြောဆိုပါရယ
် Please the ASEAN member of state not to recognize coup just please recognize and hear the cry of Myanmar people
ASEAN ဖွဲ့ဝင်နိုင်ငံတွေအနေနဲ့အာဏာသိမ်းစစ်တပ်ကိုအတိအမှတ်မပြုဖို့မြန်မာနိုင်ငံမှာဒီမိုကရေစီအရေးတန်းတူခွင့်ရေးညီညွတ်ရေးနဲ့တရားဝါပြောရေးကိုလိုလားတောင်းတနေကြတဲ့ပြည်သူရဲ့တောင်းဆိုမှုကိုနားထောင်ပေးဖို့အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံအတိအမှတ်ပြုခြင်းအပြင်ပြည်သူရဲ့အတန်ကိုအတိအမှတ်ပြုပါဆိုပြီးအမျိုးသမီးလူငယ်နဲ့ကလေးတငယ်ရေးရာဝန်ကြီးနော်ဆူဇန်နာလှလှဆူကပြောသွားပါတယ်မြန်မာအရေးဆွေးနွေးဖို့ရှိနေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကျင်းပဖို့ရက်ပိုင်းအလိုမှာပဲဒေတာရင်းလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေဖြစ်တဲ့အာဆီယံနဲ့လူ့အခွင့်အရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့တို့ကပူးပေါင်းကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးနော်ဆူဇန်နာလှလှဆိုကအခုလိုပြောသွားတာပါ။အရင်အစိုးရလက်ထက်မှာလူ့အခွင့်အရေးဆိုင်ရာကိစ္စတွေကိုအထူးတလဲမဆောင်ရွက်နိုင်ခဲ့တယ်လို့တိုင်းရင်းသားဒေတာတွေကလူတွေရဲ့အတန်တွေကိုဥပိ္ပခာပြုခဲ့တာကိုဝန်ခံလိုတဲ့အကြောင်းနဲ့အဲ့ဒီအတွက်စိတ်မကောင်းဖြစ်ရကြောင်းလည်းသူကပြောပါတယ်။အတိတ်ကအမှားတွေရှိခဲ့ပေမဲ့အနာဂတ်ဆန်မျက်နှာတွေဖွင့်လှစ်လိုပါတယ်လို့ဝန်ကြီးနော်ဆူဇန်နာလှလှဆိုကပြောဆိုသွားခဲ့ပါတယ်ရှင်။တရုတ်အစိုးရပိုင်မော်တော်ကားကုမ္ပဏီအုပ်စုတစုဖြစ်တဲ့ Gwangju Automobile Group ကမြန်မာနိုင်ငံမှာရှိတဲ့ကားစက်ရုံကိုစီစဉ်ထားတဲ့အတိုင်းဒီနှစ်ထဲမှာဖွင့်လှစ်ပြီးမော်တော်ကားထုတ်လုပ်သွားဖို့ရှိတယ်လို့ပြောပါရယ်။ ရန်ကုန်မြို့မှာရှိတဲ့စစ်ရင်ကိုတိစောက်နေတာကနဦးအစ်စ်မှာရှိနေကြောင်းနဲ့လက်ရှိမငြိမ်မသက်မှုတွေကတည်ရောက်မှုမရှိဘူးလို့ GAC မော်တော်အုပ်စုရဲ့အာရှဒေသအထွေထွေမန်နေဂျာဘန်ချန်ကနီကေးအရှာသတင်းဌာနကိုပြောပါတယ်။တစ်ချိန်တည်းမှာပဲဂျပန်နဲ့တခြားနိုင်ငံတွေကယင်းနီးမြုပ်နှံသူတွေကတော့မြန်မာနိုင်ငံအတွင်းကယင်းနီးမြုပ်နှံမှုလုပ်ငန်းတွေကိုရပ်ဆိုင်းတာတွေရုပ်သိမ်းတာတွေကိုလုပ်နေပါတယ်။တောင်ဆန်းစုကြည်ဥဆောင်တဲ့အရတားအစိုးရကိုဖြုတ်ချခဲ့တဲ့မြန်မာစစ်တပ်နဲ့အာဏာသိမ်းမှုကိုဆန္ဒပြနေသူတွေကြားအကြမ်းဖက်မှုတွေဖြစ်ပွားနေကြတဲ့ကဒီလိုရင်းနှီးမြှုပ်နှံမှုတွေကိုရပ်ဆိုင်းနေကြတာလည်းဖြစ်ပါတယ်။ဂျပန်တိုယိုတာမော်တော်အနေနဲ့ဒေါ်လာ52သန်းတန်စက်ရုံတစ်ကို February လထဲမှာဖွင့်လှစ်ဖို့အစီအစဉ်ရှိခဲ့ပြီးမှရပ်ဆိုင်းထားပါတယ်။တကဘာလုံးအတိုင်းအတာအရာမနစ်ကတရုတ်ကွန်ဂျူအော်တိုမိုဘိုင်းကရရှိတဲ့ဝင်ငွေဒေါ်လာ 6.82 ဘီလီယံနဲ့က68ရာခိုင်နှုန်းကိုတရုတ်အစိုးရကရခဲ့တာဖြစ်ပြီးနိုင်ငံရခြားယင်းနီးမြုပ်နှံမှုကနေဝင်ငွေ78ရာခိုင်နှုန်းတိုးတက်ခဲ့တယ်လို့ Nikkei Asia သတင်းဌာနကဖော်ပြပါတယ်ရှင်။ပြောင်ဆုံးနေတဲ့ရေဓာတ်ရေငုပ်သင်းမောကိုရှာမတွေ့သေးဘူးလို့အင်ဒိုနီးရှားရေဓာတ်ကဒီကနေ့ပြောပါတယ်။ဒီသင်းမောမှာလူ53ယောက်လိုက်ပါသွားတာပါ။ဒီရေငုပ်သင်းမောနဲ့အဆက်အသွယ်နောက်ဆုံးရခဲ့တဲ့နေရာတဝိုက်ကရေပြင်မှာစီကွက်တွေတွေ့ရတယ်လို့ရှာဖွေခဲ့ဆယ်ရေးတွေကပြောပါတယ်။တက်တန်44နှစ်ရှိပြီဖြစ်တဲ့ KRI Nangala 402ရေငုပ်သင်းမောဟာပါလီကျွန်းမြောက်ဖက်ရေပြင်နယ်နိမိတ်ထဲမှာစီးရေးလိချင်းနေခဲ့တာဖြစ်တယ်လို့ရေဓာတ်ပြောခွင့်ရကပြောပါတယ်။ရှာဖွေကယ်ဆယ်ရေးအတွက်ရေအောက်ရှာဖွေရေးရေရင်နှစ်ဆင်းဆီလွတ်ထားတယ်လို့ပြောပါတယ်။ဒါပေမဲ့အချက်အလက်တွေပြည့်ပြည့်စုံစုံမရတဲ့အတွက်နောက်ဆုံးဆက်တွေ့ခဲ့တာဟာဒီသင်းမောကဟုတ်မဟုတ်အတိမပြုနိုင်ဘူးလို့လည်းပြောခွင့်ရကပြောပါတယ်။ပျောက်ဆုံးနေတဲ့ဒီရေငုပ်သင်းမောကိုအိန္ဒိယချင်းစင်ကာပူနဲ့မလေးရှားနိုင်ငံတွေကလည်းကူညီရှာဖွေပေးမယ်လို့ပြောပါတယ်။ရှာဖွေကယ်ဆယ်ရေးအတွက်ဩစတြေးလျနိုင်ငံကလည်းတတ်နိုင်သမျှလိုအပ်တာတွေကူညီထောက်ပံ့ပေးမယ်လို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးမာရစ်ပင်ကပြောပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မမ်းမြသတင်းအောင်တို့ချင်းညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။သခိုင်းတိုင်းဘက်ကဒီဆန္ဒပြပွဲအခြေအနေတွေကိုမတင်ပြခင်မှာအခုအရင်ဆုံးတော့ဒေါန်ဆန်းစုကြည်ပေါ်တရားစွဲဆိုထားတဲ့အမှုကိစ္စကိုပြောပြခြင်းပါတယ်။နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုနိုင်ငံတော်ရှေ့ဝက်ချက်အုပ်တွေနဲ့ရန်ကုန်အရှေ့ပိုင်းခရိုင်တရားရုံးမှာဆွဲဆိုထားတဲ့အမှုအတွက်လိုက်ပါဆောင်ရွက်မဲ့ရှေ့နေတွေကိုတရားရုံးကလက်ခံလိုက်ပြီလို့အကျိုးဆောင်ရှေ့နေကြီးဦးခမောင်စောက VOE ကိုပြောပါရစေ
။ဦးကြည်ဝေးရေဒေါန်ဆန်းမာလာညို့ရေကျွန်တော်ဦးခမောင်စောရေ၃ယောက်ပါဝါတင်ပါလေဗျ။ဟိုတနေ့ရရထားတဲ့ပါဝါပေါ့ဒေါန်ဆန်းကြီးလည်းမထူရလည်းပါဝါတင်ပါလေရုံးကလက်ခံပါလေ။ပြီးတော့အဲ့ဒါကိုကျွန်တော်ပြန်ချိန်တော့6ရက်ပြန်ချိန်ပါရ
ဲ့။ဒေါန်ဆန်းစုကြည်နဲ့ရှေ့နေတွေလူချင်းတွေ့ဆုံဆွေးနွေးခွင့်ရဖို့တရားရုံးမှာတင်ပြထားပြီးတော့ရန်ကုန်ကအမှုအတွက်မေလ6ရက်နေ့ကိုရုံချင်းပြန်ပေးထားပါရဲ့။နေပြည်တော်မှာဆွဲဆိုခံထားတဲ့အမှုတွေအတွက်ဒီနေ့အွန်လိုင်းကနေရုံးထုတ်ရမှာဖြစ်ပေမဲ့အင်တာနက်မရတာကြောင့်မထုတ်ဖြစ်ပဲ26ရက်နေ့ကိုပြန်ချိန်ဆိုထားတယ်လို့ဦးခမောင်စောကပြောပါရယ်ခင်ဗျာ။အခုတော့သခိုင်းတိုင်းပါဝင်နိုင်ငံတော်ကဆန္ဒပြသူတွေကိုလိုက်လံဖမ်းဆီးနေတဲ့အခြေအနေတွေကိုပြောပြခြင်းပါတယ်။သခိုင်းတိုင်းရင်းမပင်မြို့နဲ့ကဏီမြို့ကြားမှာရှိတဲ့ရွာတွေကရွာသားတွေကိုစစ်တပ်ကလိုက်လံဖမ်းဆီးနေတဲ့အတွက်ရွာလုံးကျွတ်ထွက်ပြေးနေကြပါတယ်။မြင်းကြံနဲ့မိုးကုတ်မြို့တွေမှာလည်းစစ်ကောင်စီစန့်ကျင်ဆန္ဒထုတ်ဖော်တာမှာပါဝင်သူတွေကိုဖမ်းဆီးနေပါတယ်။ဒီအကြောင်းပြည်စုံကတော့ရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ကဏီမျိုးနဲ့ပုံနေတဲ့မုံရွာယာကြီးကလေးဝနဲ့မုံရွာအလောင်းတော်ကတဖတ်လမ်းကြားကရွာတွေမှာစစ်တပ်နဲ့ဒေသခံရွာသားတွေနှစ်ဖက်အပြန်အလှန်ပစ်ခတ်ကြလို့နှစ်ဖက်စလုံးမှာဒေဆုံးဒဏ်ရာရတာတွေရှိခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့စစ်တပ်ကမုံရွာအလောင်းတော်ကတဖတ်လမ်းကကြီးရွာတွေမှာရွာသားတွေကိုဖမ်းဆီးနေတယ်လို့ယာကြီးကြီးရွာသားတူက VOE ကိုပြောပါတယ
်အခုလက်ရှိအခြေအနေကတော့လက်ရှိစစ်သားတွေစစ်တပ်တွေကတော့ကျွန်တော်တို့ရွာတွေထဲလိုက်မှုရင်းနေတော့မယ်ဟိုရွာတွေကလည်းသူသားတွေလာပြီဆိုရင်ကြောက်လန့်ပြီးတော့ထွက်ပြေးကြပါရဲ့အခုယာကြီးဘက်ဆိုရင်တော့သူတို့ကပြန်ညှိတယ်အဲထွက်မပြေးဘူးလာဖို့ပြန်ညှိရဲ့အဲသူတို့အဲ့လိုပြောလို့ကြားလို့မဟုတ်ဘူးဒီနေ့တို့ကပိုင်းကထွက်ပြေးတဲ့လူတွေပြန်ပြီးတော့နွားတွေတိရိစ္ဆာန်တွေလာကြည့်တော့တကဖမ်းမြန်ရောဆိုတော့ရွာထဲကလူတွေလည်းကြောက်ပြီးတော့ရွာထဲကမကြိုက်ရဲဘူးအဲ့လိုဘေးကိုပြေးနေကြတာကလေးတွေတွေရောအကုန်လုံးအခုအဓိကကြည့်နေရတာကပိုင်းရဲ့ဒီကုန်းရဲ့အဲ့တလောက်ဝင်းကုန်းပေါ့နော်အဲ့ရွာတွေကအခုလက်ရှိစစ်တပ်ကအဲ့နဲ့ရောက်နေတာဆိုတော့အဲ့ရွာတွေကအဓိကအကုန်လုံးရွာထဲမှာရှိတဲ့များလူကုန်ထွက်ပြေးနေရတာပဲခက်ခဲရတော့ရှိတာပေါ့အခုဘယ်လိုပြောမလဲပြေးတာရွာလုံးကျွတ်တွေပြေးရတာဆိုတော့စားရေးတောက်တာတွေဝါတွေခက်ခဲတာပေါ့ဒါပေမဲ့ လိုပြောမယ်ကျွန်တော်တို့ဒီကကြတော့တောဆက်တွေနီးရတော့တောတွေတည်းပြီးရတာဆိုတော့တောတွေထဲမှာပဲနေနေရတာလေအဲသူတို့တွေခုဆက်ရှိနေအောင်မှာဆိုတော့ဒီတိုင်းပဲတောတဲ့ဒုက္ခခံပြီးတော့နေရအောင်မှာဟိုဟာပြန်လာလို့တော့မရသေးဘူးသူတို့ကမယုံရတာဆိုတော့
ဤဒီလစကူရဲ့ညာဘက်ကရင်းမာပင်နဲ့ကဏီမျိုးနေဆက်မုံရွာယာကြီးလမ်းမှာတာဝါတိုင်ဆောက်နေစစ်သားတွေကိုဒေသခံတွေကပြစ်ခတ်တာကြောင့်စစ်သား2ဦးတေဆုံးခဲ့ပါတယ်EB 20ရဲ့ညပိုင်းမှာတော့မုံရွာယာကြီးလန်းတလောက်ရွာအနီးမှာဒေသခံကြေးရွာသားတွေနဲ့စစ်တပ်တို့အပြန်အလှန်ပစ်ခတ်တိုက်ပွဲဖြစ်ပွားပြီးရွာသားတွေဘက်က6ဦးသေဆုံးပါတယ်အဲဒီဒေသဘက်ကရွာသားတွေဟာစစ်တပ်ကိုလက်လုတ်လက်နက်တွေနဲ့ခုခံပစ်ခတ်ပြီးအပြန်အလှန်ပစ်ခတ်မှုတွေမှာစုစုပေါင်းရွာသား10ဦးထက်မနည်းသေဆုံးတယ်လို့စစ်တပ်ဘက်ကခန့်မှန်းခြေ30လောက်သေဆုံးတယ်လို့ဒေသခံတွေကပြောပါတယ်ဒီအခြေအတွက်ကို VOA ကတီးခြားအတည်မပြုနိုင်သေးပါဘူးဒီကနေ့မှာတော့ဒေသခံကြီးရွာသားတွေနဲ့ပြစ်ခတ်မှုမရှိပေမဲ့စစ်တပ်ကမုံရွာယာကြီးကလေးဝမုံရွာအလောင်းတော်ကတ္တဖလန်းကရွာတွေဘက်မှာလိုက်ရှာတာတွေဘောင်းတူမဲ့လေရင်တွေနဲ့စောင့်ကြည့်တာတွေလုပ်သလိုကြီးရွာထဲမှာရှိတဲ့လက်နက်တွေလာအပ်ဖို့လည်းပြောနေပါတယ်ပြစ်ခတ်တာတွေမရှိဘဲညင်နေပေမဲ့စစ်တပ်ကကြီးရွာတွေနဲ့နှီးတဲ့နေရာတွေမှာစစ်အင်အားဖြည့်တင်းနေတယ်လို့ရွာခံတွေကပြောပါတယ်ပြီးခဲ့တဲ့သတင်းတစ်ပတ်ကပြစ်ခတ်မှုတွေရှိခဲ့တဲ့မြင်းကြံမြို့မှာတော့ညင်နေပါတယ်ဒီကမှုတွေဖြစ်ခဲ့တဲ့အမှတ်6ရပ်ကွက်ကိုစစ်တပ်ကအခုလုံခြုံရေးယူထားပါတယ်။ဆန္ဒပြပွဲမှာပါဝင်သူတူကိုဒီကနေ့မနေ့အစောပိုင်းမှာဖမ်းသွားတယ်လို့မြင်းချံမျိုးကန်တူကပြောပါတယ်
။ဟုတ်ဒီနေ့အချိန်ကြီးကတော့ဒီဖြစ်ခတ်မှုကတော့မရှိဘူးဗျ။အရင်ကျွန်တော်တို့ဟိုခံတက်မှာဖြစ်ခတ်မှုဖြစ်ခဲ့တဲ့အမှတ်6ရပ်ကွက်မှာတော့ကျွန်တော်တို့ဒီဟိုကား3စီးနဲ့စစ်အင်အား50လောက်ကတော့ရှိနေတယ်ဗျ။ဟိုမနေ့ဒီ9နာရီခွဲ6နာရီလောက်ကပေါ့နော်သူ့အိမ်ကနေပြန်လက်ပိတ်ဆိုင်ကိုသွားတဲ့အသွားမှာဒီရဲဝင်းတဲ့တယောက်ကသူ့ကိုဟောပုတ်ဆွဲပြီးတော့ဟိုဟောပေါ်ဖြစ်သွားတယ်လို့ပေါ်သွားတယ်လို့ပြောတယ်နောက်မှာတော့ဒီစစ်သားအင်အားအနေငယ်ပါတယ်လို့ပြောတ
ယ်ရင်းချံမှာလက်ရှိအချိန်ထိဖမ်းဆီးခံရသူ50ကျော်ရှိပြီးစစ်တပ်ရဲ့ရဲကပြစ်တာကြောင့်တေဆုံးသူ30နီးပါးအထိရှိပါတယ်မိုးကုတ်မြို့မှာတော့ရေဘူးကျောင်းဘုန်းကြီးကျောင်းကဆရာတော်ဦးရေဝတ္တကိုစစ်တပ်ရဲ့ရဲကအေဘီလာ20ရက်နေ့မှာဖမ်းသွားပါတယ်ဆရာတော်ဦးရေဝတ္တဟာလူဝတ်ဘဝကအောက်မြန်မာပြည်ဘဂဒောက်ကထဟောင်းကိုရဲရင်ပိုင်မှုဖြစ်ပြီးမိုးကုတ်မြို့ရေဘူးကျောင်းမှာသင်ကန်းဝင်နေတာ9ဝါရနေပြီဖြစ်တဲ့ဆရာတော်တစ်ပါးဖြစ်ပါတယ်စစ်ကောင်စီကအာဏာသိမ်းတဲ့ဖေဖော်ဝါရီလတရနေ့ကနေစပြီးဦးရေဝတ္တဟာမိုးကုတ်မြို့မှာစစ်ကောင်စီစန့်ကျင်ရေးဆန္ဒထုတ်ဖော်ပွဲတွေကိုဦးဆောင်တဲ့အတွက်အခုလိုဖမ်းဆီးခံရတာဖြစ်ပြီးဖမ်းပြီးတဲ့နောက်သူ့ကိုအာဏာပိုင်တွေကလူဝတ်လဲထားတယ်လို့ရေဘူးကျောင်းကဆရာတော်တစ်ပါးကပြောပါတယ
်ဘာမှမပြောမှမဆိုဘဲနဲ့အဲ့ဒါတခါတည်းဝင်လာတာရဲရင်စစ်သားနဲ့ဝင်လာပြီးတာနဲ့တကယ်နဲ့အဲ့မှာဦးစင်းရဲရင်ပိုင်မှုပေါ့နော်ဦးစင်းရဲရင်ပိုင်မှုဦးစင်းရေဝတ္တကိုသူကအဲဥက္ကချုပ်ရေးမှူးနဲ့သူတို့နေရာဝင်လာပြီးတော့မှတခါတည်းဖမ်းချတော့ကြတာ၃နာရီနဲ့၈မိနစ်လောက်မှဖမ်းတော့ညနေပိုင်းဘောရဲစခန်းမှာအဲဒီရဲစခန်းမှာထားပါလို့မှအဲ့ဒါမှထောင်ကြီးချုပ်ဖို့ထောင်ကြီးချုပ်ဖို့ဦးမှာသူကရေမှန်ယူပါညာအဲ့ဒါလုပ်ပြီးကနေတဲ့အမှုစဉ်ရှင်ပြီးကနေတဲ့ကနေထောက်ချထောင်ချပြီးတော့မန္တလေးဥပိုလ်ထောင်ကိုပို့ဘောကအဲ့လိုမျိုးဖြစ်တာလေအဲ့လိုမျိုးဆိုတော့သူ့ကိုအဲ့လိုမျိုးအဲ့လိုပို့ထားတယ်မနေ့ကတော့တွက်ကြည့်တော့လူဝတ်လိုက်ပြီးလို့အဲ့လိုပြောတယ
်မိုးကိုရေဘူးကျောင်းတိုင်ဆရာတော်ကိုလည်းဆန္ဒပြပွဲဒီမှာပါဝင်နေဆိုပြီးစစ်ကောင်စီကဖမ်းပြီးတော့ထောင်ထဲချမှတ်ထားပါတယ်မိုးကိုမှာအခုလိုဖမ်းဆီးထောင်ချတာတပိတ်တွေကိုအကြမ်းဖက်ဖြိုခွင်းတာတွေရှိပေမဲ့စစ်ကောင်စီကိုစန့်ကျင်တဲ့နေဦးတော်လိုင်းရဲ့တပိတ်တွေကတော့နေတိုင်းဆက်ရှိနေသေးပါခင်ဗျာ
စကိုင်းတိုင်းနဲ့မန္တလေးတိုင်းကမြို့နယ်တချို့မှာဖမ်းဆီးမှုတွေနဲ့ပတ်သက်ပြီးတော့ကိုကြော်ကြော်သိန်းပြောပြသွားတာဖြစ်ပါတယ်အခုတခါတော့ရန်ကုန်ပါဝင်နိုင်ငံတော်ကဆန္ဒပြပွဲအခြေအနေတွေကိုကြည့်အောင်ပါစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြမှုတွေနိုင်ငံတော်မှာနှီးမျိုးစုံနဲ့ဆက်ပြီးတော့လုပ်နေကြပါတယ်။နေရောညပါလုံခြုံရေးတင်းကျပ်ထားတဲ့ရန်ကုန်မြို့မှာလူများပြားလမ်းပေါ်ထွက်ဆန္ဒပြတာမျိုးတွေမရှိတော့ပေမဲ့လူငယ်တွေဥဆောင်ပြီးတော့အွန်လိုင်းမှာဆန့်ကျင်လှုပ်ရှားမှုတွေလုပ်နေကြပါတယ်။ရန်ကုန်မြို့နဲ့တခြားမြို့တွေကဆန္ဒပြပွဲအခြေအနေတွေကိုတော့ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့မတ်စုမုံကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဆရာနာသိန်းအုပ်ချုပ်နေတာ၃လနီးပါးကြာလာတဲ့အချိန်မှာရန်ကုန်မြို့ကဆန္ဒပြပွဲတွေဟာလမ်းမော်တွေထွက်ပြီးခြိတက်တာမျိုးနှဲသွားပြီးအုပ်စုလိုက်ပျောက်ကြားတဲ့ပိတ်ပုံစံမျိုးတွေလုပ်နေကြပါတယ်။လှိုင်းအင်းစိန်တောင်းကလာမြောက်ကလာနဲ့မင်္ဂလာရုံမြို့နယ်တွေမှာတော့လူမဲ့တဲ့ပိတ်ဆင်းနေတဲ့ပိတ်တွေဒီကနေ့ဆက်လုပ်ကြပါတယ်။တာကိတမြို့နယ်ထဲမှာတော့အာနာသိန်းစစ်ဘုံကြုံကြီးတွေရဲ့ပုံတွေကိုကွန်တုံတွေထဲကိုထည့်ပြီးတော့လူလောကတွေကိုရောက်မလာခဲ့တဲ့သူများဆိုပြီးစားရေချိတ်ဆွဲထားတဲ့ကွန်ဒုံတပိတ်လုတ်ခဲ့ကြပါတယ်။ရန်ကုန်မှာတပ်တွေကအင်အားအပြည့်နေရာယူထားတဲ့နေရာတွေမှာအစစ်အစေးကလည်းများတာကြောင့်ဆန္ဒပြအင်အားကနည်းနေတယ်လို့ဆန္ဒပြသူတွေကပြောပါတယ
်။ဒီနေ့ကတော့ကျွန်တော်တို့ရင်းနေနိုင်တာဒီရှိပြတော့တွေကပရိုမနမ်ဟိုမတွေ့ဘူးကြာဘာမှမဟုတ်ဘူးစိတ်မရှိတုံ့ချမှုတွေကစစ်တပ်တွေလည်းရောအနည်းငယ်တွေပါရောက်နေတယ်ပါတယ်။ဆန္ဒတော့နားရရတယ်ကတရနှစ်ရရှိပြီးတော့လည်းတော့လုံးဝတော့လို့မရဘူးစစ်တပ်တွေကဟိုကျောင်းတွေဒီနေရာကွက်လက်တွေတမားတွေမှာသက်သွဲထားတာတွေများတော့ဒါမြို့ရဲ့စမ်းကြောင်းလို့ပါတော့တခြားပြည်တော်ဒီလိုပျောက်ကြားနေတယ်ထွက်နေကြတယ်လက်တက်နေရာတွေထွက်နေကြပါတယ်ကျွန်တော်တို့အတိအကျတော့ သူတို့ကဒီနေ့ဒီနေ့ဒီနေ့အားလုံးလိုက်ပြီဆိုရင်နောက်နေ့အဲ့နေရာကိုတက်တရပါလားမျိုးနောက်နေ့ဒီမှာတို့ခဏလွတ်တာလွတ်သွားတဲ့နေရာမှာကျွန်တော်တော့လောက်ကြရတဲ့နေရာရှိပါတယ
်ဆရာနာသိမ့်ပြီးတဲ့နောက်အင်အားအမြောက်အများနဲ့ဆန္ဒပြခဲ့ကြတဲ့မုံရွာမြို့မှာလည်းဒီကနေ့ဆန္ဒပြစစ်ကြောင်းတွေလမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်မုံရွာဆန္ဒပြပွဲကိုအဓိကဦးဆောင်တဲ့တပိတ်ခေါင်းဆောင်ကိုဝင်းမိုးနိုင်ကိုဖမ်းဆီးပြီးလူသတ်မှုအပါအဝင်အမှု၃ခုနဲ့တရားစွဲထားပေမဲ့လည်းလူလူကအားမလျှော့ပဲဆရာနာသိမ့်မှုအဆုံးတတ်ဖို့ဆန္ဒပြနေကြတာဖြစ်ပါတယ်။အာနာသိမ့်စစ်ကောင်စီကမုံရွာကိုအုပ်ချုပ်လို့မရစေရဆိုတဲ့စင်းညီစာသားလှုပ်ရှားမှုကမ်ပိန်းကိုစစ်တပ်ကနေပစ်ခတ်လို့ဆန္ဒပြသူတွေတည်ဆုံးခဲ့တဲ့လမ်းမတွေပေါ်မှာဒီကနေ့ပြုလုပ်ခဲ့တယ်လို့တပိတ်ဦးဆောင်သူ88မျိုးဆက်ငင်းညာရေးနဲ့ပွင့်လင်းလူအဖွဲ့စည်းကကိုဝင်းစော်ခိုင်ကပြောပြပါတယ
်။ဒီမျိုးလုံးနဲ့သူကဟိုချိတ်ချောက်တာပေါ့။ချိတ်ချောက်မှုရဲ့ဖိအားပေးမှုတွေစီတူတူကိုမြင်မပြရအောင်။ဒီလမ်းပေါင်းစုံနဲ့အကျန့်ဆက်ဖြူခွင်းမှုတွေဒီတို့တွင်လုပ်စီပါမှု။ဟောဒီစီတူတူကြီးပေါ့နော်။ဘုံကစီတူတူကြီးကိုသူတို့တွင်လည်းခုတ်ထုတ်လို့မရသေးရနော်။ဘုံကစီတူတူကြီးရဲ့ဒီရာဇတန်အနေနဲ့ပေးလိုက်တာပါပဲ။နော်။ဒီတို့တွင်အဲဖိနှိပ်မှုတွေချိတ်ချောက်မှုတွေနော်။ချိုးခွဲမှုတွေပြုလုပ်စီပါမှု။ဟုတ်ကျွန်တော်တို့ကဒီလူလူကြီးကိုစစ်အာဏာရှင်အနေနဲ့လုံးဝအုပ်ချုပ်လို့မရသေးဘူးဆိုတော့ကမ်ပိန်းကိုကျွန်တော်တို့ရဲ့အာဇာနည်လမ်းမှာကျွန်တော်တို့ဒီနေ့ပြုလုပ်ခဲ့ပါတ
ယ်။ AR တိုင်းပသိမ်မြို့မှာလည်းစစ်အာဏာရှင်ဆန့်ကျင်ရေးအတွက်ရာရာနီးနဲ့ဆန္ဒထုတ်ဖော်လျက်ရှိပါတယ်လို့ဒေသခံတဦးကပြောပြပါတယ်
။ဒီနေ့တော့ဟိုတိုင်းနေမှာလေဟိုဓာတ်နိုင်မှာလိုက်ကြတဲ့တပည့်တော်ရှိတယ်။ဟိုဂျုံမမပါမှာဟိုဆာလာတွေပေါ်ဟိုဆက်အောင်လာရှင်ဆန်းကျင်ရေအုတ်ထုတ်လို့မရသေးရတော့ပါတော့အုတ်ထုတ်မရသေးရအဲ့လိုမျိုးပေါ့ပတိရလေဟိုအကုန်လုံးဟိုဓာတ်စိတ်ပင်လာရင်ညာနေရောလေသူတို့ရရရလောက်တာပေါ့အခုဒါဆိုင်ပဲတပိတ်လုံးနေမှာအင်းအောင်နေတယ်မှာဒီမှာဟိုဓာတ်ချုပ်ခွင်းလာညာနေရောလေ50အောင်လည်းပဲလုံးနေတာဟိုညနေပိုင်းတော့အစင်ပြူတို့နှိမ့်ကြလိုက်ပြီအစင်ပြူတို့ထွက်နေရမယ်
စစ်တပ်ကနေပြစ်ခတ်ဖြိုခွဲခဲ့တဲ့သခိုင်းတိုင်းတွေကကလေးမျိုးမှလည်းဒီကနေ့အထိချီတက်ဆန္ဒပြပွဲတွေရှိနေစေဖြစ်ပါတယ်။မနေ့ကဖြိုခွင်းခံခဲ့ရတဲ့လောင်းလုံမျိုးကတပိတ်စစ်ကြောင်းဒီကနေ့လမ်းမတွေပေါ်ပြန်ထွက်လာပြီးဆန္ဒပြခဲ့ကြသလိုဖားကန့်ဒီမော့ဆိုမိတ်ထီလာမြကြီးနားနဲ့ပကံမျိုးတစ်တီမှလည်းလမ်းလျှောက်တပိတ်ဆိုင်ကယ်တပိတ်ကြောက်ကြားတပိတ်တွေဆက်ပြီးဆင်နွှဲနေကြပါတယ်။ဒါ့အပြင်ရွှေဘိုမြင်းချံနမတီမော်လမြိုင်ပေါင်တဲ့တခြားမျိုးတွေမှလည်းလူမဲတပိတ်ပန်းတပိတ်အာယုံဦးတပိတ်နဲ့ညတပိတ်တွေကိုပုံစံမျိုးစုံပြုလုပ်ပြီးဆရာနာရှင်ဆန့်ကျင်ဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်ရှင်
။မဆုမောပြောပြသွားတာပါ။အခုတစ်ခါတော့စစ်ကောင်စီကသတင်းမီဒီယာတချို့ကိုဘာတွေတိုက်တွန်းနေသလဲဆိုတာကိုပြောပြချင်ပါတယ်။မြန်မာနိုင်ငံကသတင်းမီဒီယာလုပ်ငန်းတချို့ကိုစစ်တပ်နဲ့ဆိုင်တဲ့သတင်းတွေရေးပေးဖို့နဲ့စစ်တပ်နဲ့ပူးပေါင်းဖို့တိုက်တွန်းတာတွေရှိနေပါတယ်။အနာသိန်းစေုပ်ချုပ်ရေးကောင်စီဟာသတင်းမီဒီယာတွေကိုထိန်းချုပ်နေတာနဲ့တစ်ချိန်တည်းမှာပဲသူတို့နဲ့ပူးပေါင်းဆောင်ရွက်ဖို့ဖိအားပေးနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုအမတ်ခင်ဖြူထွေးကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ရဲသားစုရထံကလည်းအနာသိန်းလိုက်ပြီးနောက်ပိုင်းစေုပ်ချုပ်ရေးကောင်စီကသတင်းလုပ်ငန်းကြီး၅ခုရဲ့လုပ်ငန်းလည်ပတ်ခွင့်ကိုပိတ်ပင်လိုက်တာအပါအဝင်သတင်းလုပ်ငန်းတွေကိုထိန်းချုပ်ဆောင်ရွက်မှုတွေလုပ်ခဲ့ပါတယ်။သတင်းသမားတွေသတင်းရယူနေတဲ့အချိန်မှာဖမ်းဆီးရေးယူတာသတင်းမီဒီယာတိုက်တွေကိုဝင်ရောက်စီးနင်းတာတွေလှုပ်ဆောင်ခဲ့တာပါ။အခုနောက်ပိုင်းမှာတော့တချို့သတင်းဌာနတွေကိုစစ်တပ်ကပူးပေါင်းမှုပြောဆိုတိုက်တွန်းတောင်းဆိုတာတွေလုပ်လာတယ်လို့ကိုရိုင်းကြုံခဲ့ရတဲ့နေမျိုးအခြေဆိုင်သတင်းဌာနတစ်ခုကအမည်မဖော်လိုတဲ့အက်ဒီတာချုပ်တစ်ယောက်ကပြောပါတယ
်ဒီအနာသိမီနောက်ပိုင်းတမန်တပတ်လောက်ကြာမှခေါ်တွေ့တယ်ပေါ့ပြောမှလည်းဆွဲဆောင်တာပေါ့စိတ်နေနေလေးရေးပြီးဟိုပြောမှလည်းတော့သူတို့ဘက်ကလည်းလိုက်ပြီးရေးပြီးပို့ပေါ့လေအဲကျွန်တော်တို့ကပုဂ္ဂလိကမီဒီယာဖြစ်တဲ့ဆိုတော့ဒီသူ့ဘက်ကပဲလိုက်မယ်ဒီတော့ကြည့်ရမယ်ပေါ့နော်ဒီလိုအကျိုးရှိရမယ်အဲ့လိုတရင်တွေရေးမယ်စရတော့တရင်ကြီးတွေကလည်းလုံလုံနေရလည်းမရှိဘူးပေါ့သူတို့ဒီမြေလက်ရှိဖြစ်ခဲ့နေတဲ့ဟာကိုပဲရေးနေကြတော့ပေါ့အပေါ်မှာတိုင်းမဲ့အဲ့လိုပြောရပေါ့ပြောပြီးမကြောက်ဘူးအဲ့လိုမျိုးဖန်ပြမှုတွေစတာပေါ့
ရန်ကုန်မြို့ရဲကသတင်းမီဒီယာလုပ်ငန်းတွေရဲ့ယုံတွေကိုမက်ချ်လာတုန်းကစစ်ကောင်စီတပ်တွေကဝင်ရောက်ရှာဖွေခဲ့တယ်လို့အခုရက်ပိုင်းတုန်းကလည်းနယ်မြို့အခြေဆိုင်သတင်းဌာနယုံတွေကိုစီးနင်းရှာဖွေတာတွေလုပ်ခဲ့ပါတယ်ရှမ်းပြည်အခြေစိုက်ကမောဇာတိုင်းသတင်းဌာနကိုဝင်ရောက်စီးနင်းခဲ့ချိန်မှာဖမ်းဆီးသွားတဲ့အမျိုးသမီးသတင်းတောင်၂ယောက်အပါအဝင်သတင်းထောင်၄ယောက်ကိုဒီကနေ့ဒုတိယအကြိမ်ရုတ်ထုတ်ခဲ့ပေမဲ့တရားလိုပြတက်သေးလာရောက်တာမရှိတဲ့အတွက်အမှုကိုစစ်ဆေးတာမရှိဘဲမေလ6ရက်နေ့မှာနောက်ထပ်ရုံးချိန်ပေးခဲ့ပါတယ်။သူတို့ကိုရှမ်းပြည်နယ်တောင်ပိုင်းညောင်ရွှေအကျဉ်းထောင်မှာချုပ်ထားတာပါ။နေပြည်တော်မှာမက်လာတို့ကဖမ်းဆီးခံရပြီးပုံမှန်905ကကြီနဲ့တရားစွဲဆိုခံထားရတဲ့မေစီမာသတင်းအက်ဒီတာဟောင်းဦးတန်းထိုက်အောင်ကိုလည်းဒီကနေ့ရုံထုတ်ပါတယ
်ဒီလိုကျွန်တော်တို့မနေ့ကတော့17နာရီဝင်းကျင်လောက်မှာသူနဲ့ဆုံးပြောလိုက်ရတယ်အဲဒီလိုသူတို့ဒီနေ့ရုံထုတ်တယ်လေ ခဏလေးပေါ့နော်အဲဒါအမှုတော့မဖြစ်သေးဘူးတဲ့ဘယ်လိုဆိုတော့အဲ့ဒါမသိတာဒီဒီနေ့ယုံချင်းကအခုဒါဆိုယုံချင်းကနှစ်ချိန်မြောက်ပေါ့လက်ရှိအဲသူနဲ့သူဖမ်းသွားတဲ့အောင်သူရောပြန်နှုတ်လိုက်တယ်လို့သူ့ကိုမလွတ်တာဒီဘာညှိနေတယ်လဲဆိုတော့ကျွန်တော်တို့တိကျကမသိရသေးဘူးကိုကျေကမလွတ်ပိုင်းနဲ့ရမန်ယူထားတယ်ဆိုတာကျွန်တော်တို့လည်းဘာမှစဉ်းစားမှမသိဘူးပေါ့နော်ဒါပေမဲ့ဟိုထားတာချင်းတော့မတူတယ်လို့တဘာဝချင်းမတူတာပဲလားဆိုပြီးဒီလိုပဲကျွန်တော်တို့စိုးဝင်းနေပါတယ်
905ကကြီးနဲ့ပဲတရားစွဲဆိုခံထားရတဲ့မြန်မာနောင်သတင်းဌာနကသတင်းတောက်မက်ကီစင်နှွေးကိုလည်းဒီကနေ့ရုံးထုတ်ပါတယ်။အဲ့ဒီရုံးချိန်မှာသတင်းတောက်တွေရဲ့အာမခံရှောက်ထားမှုကိုပယ်ချခံရတယ်လို့သူ့ရဲ့ရှေ့နေဒေါ်နီလာခိုင်ကပြောပါတယ်
။သူကဒီနေ့ကရုံးလေးပြန်ချိန်ပြီးတယ်။အာမခံပြီးခဲ့တဲ့အချိန်ကကျွန်မရှောက်တာကိုဒီတစ်ချိန်မှာအမိကပယ်ချတယ်ပေါ့နော်။အာမခံရှောက်တဲ့အမိပယ်ချပါတယ်ရှင့်။နောက်တစ်ချိန်တော့တင်မယ်။အခု6ရက်နေ့ကိုရင်တော့အမှုကဖြစ်ပြီပေါ့နော်။အတခြားတယုံနေတခြားမြို့နယ်ယုံနေရတော့စစ်တဲ့ယုံကလည်းစစ်တယ်အခုကျမတို့ဒီကေကံလေးအမှုကတော့မစစ်သေးဘူးမစစ်သေးဘူးဆိုတော့သူကပြီးခဲ့တဲ့ချိန်ကကျမအာမခံရှောက်တာတော့ဒီအချိန်မှာအဲ့ဒီအမိန်ပေါ့နော်အမိန်ဆိုနောက်တစ်ချိန်တလို့ရှိရင်တော့စစ်မယ်ပေါ့အဲ့ခါပိုင်းလေသူကဒီသုံးမကွာအာမခံမပေးတဲ့ပုံမှာပေါ့နော်အဲ့တော့တခြားသူတွေကိုလည်းမပေးဘူးဆိုတော့ဒါတရားသူကြီးအနေနဲ့ကလည်းဟိုသူဒီပါကိုကြော်ပြီးတော့မလုပ်တဲ့သဘောပေါ့နော်
သူတရားစွဲခံထားရတဲ့905ကကြီးပုံမှန်ဟာအာမခံပေးနိုင်တဲ့ပုံမှန်မဟုတ်ပေမဲ့တရားသူကြီးရဲ့စင်ကြင်တုံတရားနဲ့အာမခံပေးနိုင်တယ်လို့ရှင်းနေကပြောပါရယ်။ဒါပေမဲ့သတင်းရယူနေချိန်မှာဖမ်းဆီးချိန်သိမ်းခံရတဲ့ဗေဒင်းတောက်ကိုမှအာမခံလျှောက်ထားတာကိုလက်ခံခဲ့တာမရှိပါဘူး။မက်ကီစင်နှွေးကတော့ရန်ကုန်မြို့မြင်းဒီကုန်းမှာစစ်နာပြသူတွေကိုစစ်တပ်ကဖြိုခွဲမှုကိုတိုက်ရိုက်သတင်းထုတ်ပြန်နေချိန်မှာဖမ်းဆီးခံခဲ့ရတာဖြစ်ပါရယ်။စစ်အုပ်ချုပ်ရေးကောင်စီအာဏာသိမ်းပြီးတဲ့နောက်သတင်းသမားအယောက်80ထက်မနည်းဖမ်းဆီးခံရတာမှာအယောက်30နီးပါးပြန်လွတ်လာပေမဲ့အယောက်40ကျော်ဆက်ပြီးတော့ဖမ်းဆီးခံတရဆဲပါ။အယောက်20ထက်မနည်းပုံမှန်905ကကြီးနဲ့ဖမ်းဆီးဖို့ဝရမ်းထုတ်တာခံထားပါရယ်။နေစီမထသတင်းတောက်များအဖွဲ့ကလက်တလောချုပ်ပြန်တဲ့သတင်းမီဒီယာလွတ်လပ်ခွင့်အညွှန်းကိမ်းမှာတော့ဒီနှစ်မြန်မာနိုင်ငံဟာနောက်ထပ်တဆင့်ကျဆင်းသွားတယ်လို့ဖော်ပြထားပါရဲ့ရှင်
။စစ်ကောင်စီကသတင်းမီဒီယာတွေကိုဖိအားပေးနေတာနဲ့ပတ်သက်ပြီးတော့အမတ်ခင်ဖြူထွေးပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့ဖွဲ့စည်းလိုက်တဲ့အကြောင်းကိုပြောပြကြပါမယ်။ချင်းပြည်နယ်ဖလန်းမျိုးနယ်နဲ့ချင်းပြည်နယ်ပြင်ပကဒီကလေးကဘော်ဒေသချင်းလူငယ်တွေနဲ့နိုင်ငံတကာရောက်ချင်းလူမျိုးတွေကချင်းမျိုးသားဖွဲ့ချုပ်ကိုဖွဲ့စည်းပြီးတော့ချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့ကိုလည်းဖွဲ့စည်းကြောင်းထုတ်ပြန်ကြေညာလိုက်ပါတယ်။သူတို့အနေနဲ့အမျိုးသားညီညွတ်ရေးအစိုးရနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်း VOE ကပြောပါတယ်။ဒီသတင်းပြည်စုံကတော့ VOE မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာအာဏာသိမ်းတဲ့စစ်ကောင်စီတပ်တွေကဇန်နပြပြည်သူတွေပေါ်မှာပြစ်ခတ်ဖိနှိပ်နေချိန်မှာပြည်တွင်းပြည်ပချင်းလူငယ်တွေစုပေါင်းပြီးချင်းမျိုးသားဖွဲ့ချုပ်ချင်း National Organization နဲ့ကာကွယ်ရေးတာဝန်ထမ်းဆောင်ဖို့ချင်းမျိုးသားကာကွယ်ရေးဖွဲ့ကိုဖွဲ့စည်းရတာလို့ CNO CNDF ပြောခွင့်ရပုဂ္ဂိုလ်ဆလိုက်ဝီရန်ချင်းက VOA ကိုပြောပါတယ
်အာနာရှင်စနစ်ဆိုဒီကိုလုံးဝချုပ်ဟင်းဖို့ရဲ့ဒီ Federal Democracy ပြည်ထောင်စုကြီးပေါ်ပေါက်လာဖို့ကျွန်တော်တို့ကိုဒီတာကူအခြေပြုပြီးမှတနိုင်တလောက်ခုခံကာကွယ်သွားပြီးမှဒီအာနာရှင်ကိုတွန်းပန်တော်လှန်ဖို့တက်ပါဟုတ်
ချင်းလူငယ်စင်နဲ့ဖွဲ့စည်းလိုက်တဲ့ချင်းမျိုးသားကာကွယ်ရေးလက်နက်ကိုင်ဖွဲ့ CNDF တပ်ဖွဲ့ဖွဲ့ရတဲ့အချင်းတွေကိုတော့ဆလိုင်းဝီရီယန်ချင်းကအခုလိုပြောပါတယ
်ကျွန်တော်တို့ဒီကိုယ့်အကူခုခံရမယ်ဆိုရဲအားရဲ့ဒီအခုချက်ချင်းချက်ဖွဲ့စည်းလိုက်တဲ့ NGO နဲ့ကျွန်တော်တို့စက်ပြေးမှရှစ်ဆက်ထုတ်ရှားသွားဖို့ပေါ့နော်တို့နဲ့ပူးပေါင်းပြီးလိုအပ်တဲ့နေရာမှာဥတီကကိုစနစ်တကျခုခံကာကွယ်သွားဖို့အတွက်ဖွဲ့စည်းလိုက်တာဖြစ်တယ်ဒီထဲမှာတော့ကျွန်တော်တို့လူကြီးလူငယ်လူလက်ပိုင်းတွေလည်းအများကြီးပါတယ်ဒီအပ်တဲ့တင်နန်းတွေလည်းကျွန်တော်တို့ဒီကိုယ့်အကူပေးတဲ့ဟာတွေလည်းရှိတယ်တချို့လက်နက်ကန်ဖွဲ့စီမှာတင်နန်းသွားယူတဲ့အသူတွေလည်းတချို့ရှိတယ်ပေါ့
လက်နက်ကန်ဖွဲ့ဖွဲ့နိုင်ဖို့လိုအပ်တဲ့ချိတ်ဆက်မှုနဲ့လက်နက်ဝယ်ယူဖို့ရန်ပုံငွေပြင်ဆင်ထားတယ်လို့လည်းဆိုပါတယ
်ဒီတက်လည်းကျွန်တော်တို့လက်နက်ချီပြီးမှစုထားတဲ့ဟာတွေရှိတယ်ပြင်အဓိကနိုင်ငံခြားရောက်ခုချင်းလူမျိုးတွေကြီးအနေနဲ့ကျွန်တော်တို့အများကြီးလက်နက်ဝယ်ယူဖို့တက်လည်းတို့ကြံနေထောက်ပံ့ဖို့လည်းရတယ်အဲ့ပြင် CPH အတာဝန် DNDJ သူရကြီးအနေနဲ့ကျွန်တော်တို့တို့နဲ့စကားပြောထားတဲ့ဟာတွေရှိတယ်ပေါ့နော
်ချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့အနေနဲ့လောလောဆယ်ဖလန်းမျိုးနဲ့ဒေသတချို့ကိုပဲအခြေပြုထားပြီးနောက်ပိုင်းမှာပယ်စွန်လိုင်းရေးဖွဲ့စည်းနဲ့မဆိုသဘောထားချင်းမူဝါဒချင်းတူတဲ့သူနဲ့ပူးပေါင်းပြီးမှထုတ်ရှားသွားဖို့ရှိတယ်လို့လည်းဆိုပါတယ်။ဒါပေမဲ့ချင်းမျိုးသားကာကွယ်ရေးဖွဲ့ဖွဲ့စည်းဖို့အတွက်ကြုံနိုင်မဲ့အခက်အခဲတွေကိုဝါရီချင်းနိုင်ငံရေးသမားဟောင်းတူကအခုလိုဆောက်ပြပါတယ်
။ခုဖွဲ့တဲ့အဖွဲ့ကိုလည်းသူတွေကအတိအကျဦးစီးဦးဆောင်လုပ်နေတယ်လေ
ချင်းတမျိုးသားလုံးဘာဖို့သူတို့ဘယ်လိုလုပ်နေကြလဲဆိုတာမျိုးတွေပေါ့လေ။ဟောပြောလို့ဆိုတော့ကျွန်တော်ချင်းမကမျိုးနယ်စုတအားကွဲပြားတဲ့အခါမှာဖွဲ့အစ်စ်တစ်ခုခုဖွဲ့လိုက်ရင်သူတို့ချင်းတမျိုးသားလုံးကကျိုးဆူ၆ခန်းနဲ့ဖွဲ့အစ်စ်ချစ်ဖို့ကတော်တော်လေးခက်ခဲပါတယ်။ဘလို့လည်းမဟုတ်တော့တိုက်ပွဲဝင်စင်းနဲ့စစ်တိုက်ကတော့ကျိုးဆူတဲ့ချင်းတမျိုးသားလုံးအားကိုးနိုင်တဲ့ဖွဲ့ဖြစ်လာဖို့ကသူတို့မှစိန်ခေါ်မှုတော့ရှိတယ်ဆိုတာတော့ကျွန်တော်တို့လည်းမြင်ထားပါတယ်။
CNO CNTF ဖွဲ့ရလှုပ်ရှားမှုတွေကိုအိန္ဒိယနိုင်ငံမေဆိုရန်ပြည်နယ်အစိုးရအနေနဲ့အကူအညီပေးမယ်လို့မျှော်လင့်ကြောင်း CNO CNTF ပြောခွင့်ရပုဂ္ဂိုလ်ဆလိုင်းဝီရီယန်ချင်းကဆိုပါတယ
်ဒီလက်ရှိအိန္ဒိယအစိုးရကိုပြည်တော်ရမှာရှိတဲ့အစိုးရကနေတက်ဆင်လဲကျွန်တော်တို့အများကြီးမျှော်လင့်ထားတယ်ပြည်တော်ရမှာအစိုးရဖွဲ့ဆိုရင်မြန်မာနိုင်ငံဒီမိုကရေစီအတွက်ကူပြောင်းပြီးနေဒီအာဏာရှင်ဆန့်ကျင်ရတဲ့အများကြီးကိုဒီထောက်ပံ့ပါလုပ်နေတယ်
ဒါပေမဲ့မီဆိုရာမှာနေထိုင်ပြီးချင်းခွေရေလှုပ်ရှားနေသူတို့ကတော့လက်နက်ကဖွဲ့တွေကိုအိန္ဒိယနိုင်ငံဆိုးရအနေနဲ့ကြောထောင်းနောက်ခံပေးဖို့ခက်တယ်လို့ဆိုပါတယ်
။အိန္ဒိယကတော့ဘယ်တော့မှလက်နက်ကင်ဟိုအားပေးတဲ့ကောင်မဟုတ်ဘူးဆိုတော့လေ။ JNF ဆိုရင်လည်းခိုးကြောင်ခိုးဝဲနဲ့အိန္ဒိယမှာတော့လည်းညီနေရတာပဲလေ။အဲအဲ့လိုမျိုးလေလေတော့မလွယ်တော့ဘူး
။လက်ရှိချင်းမီနယ်မှာရှိတဲ့လက်နက်ကဖွဲ့စည်းတွေကတော့ချင်းမျိုးရသဦး CNF ဇူမီတော်လိုင်းရေးဖွဲ့ချုပ် ZRO ZRA ကူကီမြူရာစီယုံ KNO KNA တို့ရှိနေပါတယ် CNO CNTF အနေနဲ့အမျိုးသားညီညွတ်ရေးဆိုရ NUG ချင်းနိုင်ငံရေးအဖွဲ့စည်းတွေပါဝင်ဒီမိုကရက်တစ်အင်အားစုတွေနဲ့လက်ဆွဲပြီးစစ်အာဏာရှင်စန့်ကျင်ရေးနဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုပေါ်ပေါက်ရေးအတွက်ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းဒီကနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
ဗီဒီယိုသတင်းတော်နိုင်ငံရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။ VOE ကနေ6ဇန်နဝါရီနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းလို့မီတာ31 32နဲ့52တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့သတင်းပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ကျမကြီးကဏ္ဍကိုမတင်ဆက်ခင်မှာအရင်ဆုံးတော့ဥအောင်ခင်မြန်မာရေး30ချက်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။မြန်မာအခြေအနေကောင်းကောင်းဆူဆူစင်ကာပူကတော့အမြဲတမ်းအမျက်ထုတ်နိုင်ပုံကိုဥအောင်ခင်ကသုံးသပ်ပြီးတော့အကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ။
မြန်မာပြည်မှာစစ်အာဏာသိမ်းတာဟာနောက်ပြန်ဆုတ်တဲ့လောက်ရကြီးဖြစ်ကြောင်းကန့်ကွက်ဆန္ဒပြသူတွေကပြစ်တက်နေတာကိုလက်မခံနိုင်ကြောင်းစင်ကာပူဝန်ကြီးချုပ်လီရှန်လွန်းကမတ်လ၂ရက်နေ့ကပြောပါလေစင်ကာပူနိုင်ငံသားရဲ့ဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးကလည်းပြစ်တက်တာတွေကိုရပ်ဆိုင်းဖို့ပြောပါလေဒါပေမဲ့စီအစိုးရပြောင်းလဲသွားအောင်ပြည်ပကနေမလုပ်နိုင်ဘူးလို့လီရှန်လွန်းကဆိုပါလေထိုင်းနိုင်ငံသားရဲ့ဝန်ကြီးဟောင်းခါစစ်ပြောကတော့မြမအာနာသိမ့်ပွဲဟာအာဆီယံကိုတိုက်ခါကြစေတာမူပြောင်းလဲအောင်လုပ်ရမယ်လို့အေပီလာ၄ရက်နေ့ကပြောပါတယ်လီရှန်လွန်းရဲ့ဖခင်ကွယ်လွန်သူလီကွန်ယူဟာဗမာဗိုလ်ချုပ်တွေအသုံးမချကြောင်းအမြဲတမ်းပြောနေပြီးမဲ့1988အရေးတော်ပုံကာလမှာမျက်ဖြူစိုက်နေတဲ့ဗမာစစ်အစိုးရကိုကူညီခဲ့ပါတယ်အဲ့ဒီအချိန်ကစပြီးစင်ကာပူဟာဗမာဗိုလ်ချုပ်နဲ့ခရူနီတွေမိခူအားထားရနေရာဖြစ်လာပါလေသူတို့ရဲ့ဒေါ်လာတွေကိုထိမ့်သိမ်းထားတာစင်ကာပူပါပဲအာနာသိမ့်တာကိုကန့်ကွက်ဆန္ဒပြခွင့်မရတဲ့စင်ကာပူနေမြန်မာတွေကတော့ CDM လှုပ်ရှားမှုကိုကိုနီကိုဟာနဲ့ကူညီနေရပါတယ်စင်ကာပူမှာရှိတဲ့စစ်အုပ်စုနဲ့ခရိုနူတွေရဲ့အဆက်အသွယ်ကိုပေါ်ထုတ်ပြီးဝိုင်းကျင်အောင်လဲလုပ်နိုင်ရပါတယ
်နိုင်ငံသားကဒဏ်ခတ်အရေးယူပေမဲ့စေအိုစုဟာဒေါ်စုရဲ့ NLD ပါတီကိုအာဏာလွှဲပေးမှာမဟုတ်ဘူးလို့လီကွမ်းယူကယူဆပါတယ်။1962ခုဘူနေဝင်းအာဏာသိမ်းစဉ်ကတည်းကစစ်တပ်ဟာအစိုးရရန်တရားလိုဖြစ်လာတဲ့အတွက်စစ်တပ်မရှိရင်အမေရိကန်နဲ့ကုလသမဂ္ဂတပ်ဖွဲ့ကိုမြန်မာပြည်ထဲလွှတ်ရလိမ့်မယ်လို့လီကွမ်းယူကမြင်ပါတယ်။အာဏာခွဲဝေဖို့စစ်ကောင်းဆောင်ကိုဖြောင်းဖျက်ပြောဆိုပြီးအရသာအစိုးရဖွဲ့စည်းနိုင်ဖို့တပြေးပြေးလုပ်ယူနိုင်တယ်လို့လဲလီကွမ်းယူကဆိုပါတယ်ဒီလိုမလုပ်နိုင်ရင်မြန်မာပြည်ကိုအုပ်ချုပ်လို့ရမှာမဟုတ်ဘူးလို့လဲလီကွမ်းယူကမြင်ပါတယ်မြန်မာနဲ့အပြင်လောကဆက်သွယ်မှုများလာလေလေဗမာစစ်ဘိုဟာအာဆီယံကိုအတုခိုးနိုင်လေလေဖြစ်လာမယ်လို့လီကွမ်းယူကမြင်ပါတယ်ဒါပေမဲ့အာဆီယံအသင်းဝင်ဖြစ်လာပြီး25နှစ်ကြာလာတဲ့အခါမှာဗမာစစ်ဘိုကအာဏာပြန်သိမ်းတော်မူအာဆီယံအသင်းလဲအကျင့်ဟောင်းကိုမပြင်နိုင်တာထင်ရှားပါတယ်
ကမ္ဘာပေကံဗမာစစ်ဘိုရဲ့ထွက်ပေါက်အဖြစ်စင်ကာပူကအသုံးတော်ခံနေတာကြာပါပြီ။အိရှိမှာလူကြီးလူကောင်းကိုလက်ခံပြီးအိမ်နောက်ဖေးမှာတခိုးတမျှကိုလက်ခံတာဟာစင်ကာပူရဲ့လမ်းစဉ်လိုဖြစ်နေပါတယ်။အ အင်းနီချင်းနိုင်ငံကမောင်ခိုဆက်လီရီရဲ့ဖောက်တယ်ဟာစင်ကာပူပါဘူနေဝဲအပေကံဘဝရောက်တော့စင်ကာပူမှာဈေးကူပါတယ်ဘူတန်းရွှေလဲစင်ကာပူကတဆင့်လူရဝင်းအောင်ကျိုးပန်းပါတယ်စစ်ကောင်းဆောင်ဘဝကရွေးကောက်တင်မြောက်ခံရတဲ့သမရဘဝကိုဘိုလ်ချုပ်ဆူဟာတိုကူးပြောင်းသွားဖို့ကိုလေ့လာဖို့နဲ့အင်ဒိုနီးရှားကိုသွားလည်ဖို့1995မှာစင်ကာပူကိုလာလေတဲ့ဘူတန်းရွှေကိုလီကွမ်ယူကအကြံပေးမှုပါတယ
်ဘူနေဝင်းစေကုဘို့1994မှာစင်ကာပူရောက်လာတော့လီကွမ်ယူကသွားတွေ့ပါတယ်ဒေါ်ဆန်းစစ်ကြီးကိုထိမ့်သိမ်းထားတဲ့စေအစိုးရဟာအမြဲတမ်းကတိကောက်ဖြစ်နေလိမ့်မယ်လို့လီကွမ်ယူကတတိပေးပါတယ်စီးပွားရေးကိုတိုးတက်အောင်စစ်ဘိုတွေလုံနိုင်တာမဟုတ်လို့နိုင်ငံသားအတွေ့အကြုံရှိပြီးလုံနိုင်ကင်နိုင်သူတွေကိုအကူအညီတောင်းဖို့နဲ့လက်ရှိစစ်အာဏာရှင်စနစ်ကိုထိန်းသိမ်းဖို့မရည်ရွယ်ရင်မြမစီးပွားရေးမှာစင်ကာပူပါဝင်လုံကန်ခွင့်ပြုဖို့အကြံပေးပါတယ်အရှိတောင်အာရှမှာသူများနည်းတူဆက်လက်စခန်းသွားခြင်းရင်မြမစစ်အစိုးရဟာအင်ဒိုနီးရှားပုံစံမျိုးလုပ်ရပါလိမ့်မယ်လို့လီကွမ်ယူကတိုက်တွန်းပါတယ်ဒါပေမဲ့ဗမာစစ်အုပ်စုကိုအများဆုံးကူညီနေတဲ့စင်ကာပူအစိုးရကသာမြမပြဿနာမှာကြားဝင်နိုင်ဖို့စူးစမ်းသင့်တယ်လို့မြင်ကြပါတယ
်ဗမာအစိုးရရဲ့အခက်အခဲကိုလည်းစင်ကာပူအစိုးရကသဘောပေါက်ပုံရပါတယ်သဘောဝတ္ထုတွေကရတဲ့ဒေါ်လာတွေစင်ကာပူဘဏ်တစ်ခုမှာအပ်ထားတယ်လို့ Upright International က2009မှာကြေညာဘူးပါလေစင်ကာပူအစိုးရပိုင်တဲ့ DBS Development Bank of Singapore နဲ့ OCBC Overseas Chinese Banking Corporation မှာဓာတ်ငွေဒေါ်လာကိုအနှံထားပါတယ်ရန်ကုန် OCBC ရုံးခွဲမှာ2020ခုနှစ်ကအမေရိကန်ဒေါ်လာတန်း650ရှိကြောင်းသိရပါတယ်။ DBS ရဲ့2020အမြတ်ငွေဟာအမေရိကန်ဒေါ်လာတန်း3500ကျော်ဖြစ်ပါတယ်။အင်ဒိုနီးရှားအာဏာရှင်ဆူဟာတိုလက်ထက်မှာမတမာတဲ့နည်းနဲ့ရယူထားတဲ့ဒေါ်လာတွေကိုစင်ကာပူမှာရင်းနှီးမြှုပ်နှံပြီးစီးစိမ်ခါနေတဲ့အင်ဒိုနီးရှားနိုင်ငံသားတန်းကျွယ်တထေး2000ကျော်ရှိပါတယ်။မိမိနိုင်ငံမှာအခွန်လျှောက်တဲ့အနောက်တိုင်းကတထေးနဲ့ပေါင်းလိုက်ရင်စင်ကာပူမှာသွမ်းကြွယ်တထေးပေါင်း5000ကျော်ရှိမယ်လို့ခန့်မှန်းရပါတယ်။ဗမာစစ်ကောင်းဆောင်ပိုင်းကိုဈေးဝကုသပေးနေတာလေစင်ကာပူပါပဲ။မြန်မာနိုင်ငံရေးမှာငိုစားရဲစားလုပ်နေတဲ့စင်ကာပူကတထေးစစ်ဘိုလ်ရဲ့ရှေ့ရေးကိုအာမခံနိုင်ရင်ကြားဝင်ဆောင်ရွက်ဖို့အခွင့်အလမ်းပေါ်လာလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။
ဝန်ကင်းရဲ့မြန်မာရေး30ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့အပတ်စဉ်ကျမ်းမာရေးကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီဘက်ကျမ်းမာရေးကဏ္ဍမှာတော့အကြမ်းဖက်မှုဆိုင်ရာကလေးစိတ်ဒဏ်အကြောင်းကိုပြောပြထားပါတယ်ဆရာနာသိန်းစန့်ကျင်ဆန္ဒပြမှုတွေထဲမှာအကြမ်းဖက်တက်ဖြတ်ဖြိုခွင်းမှုတွေရှိတာကြောင့်ကလေးတွေလည်းစိတ်ဒဏ်ရာရနိုင်တယ်လို့စိတ်ကျမ်းမာရေးပညာရှင်တွေကဆိုပါတယ်အခုလိုကလေးစိတ်ဒဏ်ရာဖြစ်သွားတာကိုကလေးအရွယ်လိုက်ဘလို့သတိပြုသိရှိနိုင်ပါသလဲဒီအကြောင်းကိုတော့ Australia ခြေစိုက်စိတ်ချမ်းရေးအထူးကုသမားတော်ကြီးနဲ့မြန်မာစေတက္ကသိုလ်ရဲ့ဂုဏ်သုဆောင်ပါမောက္ခဒေါက်တာ Raymond တိတ်ဝင်ကိုကိုင်းမင်းကဆက်သွယ်မြန်မြန်ထားပါတယ်ခင်ဗျာ
โอเคခြေရောကအထူးကုသမားတော်ကြီးဂုဏ်သုဆောင်ပါမောက္ခဒေါက်တာ Raymond တိတ်ဝင်ခင်ဗျာမြန်မာနိုင်ငံကဆက်ရနာသိဆန္ဒပြပွဲတွေအတွင်းမှာဒီလူတွေတည်ကြည်ရတဲ့အထိပေါ့နော်ပြစ်ခတ်ဖြိုခွင်းမှုတွေကြောင့်လက်ရှိဒီစိတ်ဒဏ်ရာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီအရွယ်ရောက်သူတွေအပိုင်းကိုပေါ့နော်ပြီးခဲ့တဲ့အပတ်ဒီတုန်းကအဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခေါက်မှာတော့ဆရာကြီးဒီကလေးငယ်တွေအပေါ်မှာပေါ့နော်ဘလို့တက်ရောက်နိုင်တာနဲ့သူတို့ဖြစ်လာရင်လည်းဘလို့သတိပြုမိအောင်ပေါ့နော်နောက်သူတို့ကိုတက်တာအောင်ပြုစုပေးဖို့တွေပါပြောမှာမို့အဓိကဘာကနေဆရာစပြောခြင်းလဲဆရာ
ပထမအဦးဆုံးတော့ဒီကျွန်တော်နေနေပြတွေးကြည့်မိတာတော့လေဗမာနိုင်ငံမှာကနေ့လက်ရှိဖြစ်နေဒီစစ်အာဏာရှင်တွေရဲ့လက်နက်မဲ့ပြည်သူတွေကိုနှိပ်ကွပ်နေတာအကြမ်းဖက်တာရက်စက်တာအဲ့ဒီမှာအပြစ်ကင်းစင်တဲ့လူမမယ်လေးတွေအများကြီးပါတယ်ကျွန်တော်တို့ဒီမှာတော့မီဒီယာမှာပေါ့ Facebook တို့ Television တို့တို့မှာတွေ့နေရတာတော့ကလေးလေးတယောက်နန်းပေါ်မှာလူမမယ်လေးပေါ့ဗျာဘာမှလည်းသူနဲ့လည်းမပတ်သက်ဘူးအဲ့ဒါကိုစစ်သားသူတနက်နေ့ချိန်ပြီးတော့မှကလေးကတောင်းမှတိုးရှိုးပြီးတော့မလုပ်ပါနဲ့လို့ပြောပြီးနေတဲ့အချိန်မှာတော့မှတနက်နေ့ကြီးကဆက်ပြတ်သက်သွားတာကိုကျွန်တော်လူတွေကမှတွေ့ခဲ့ရတယ်နောက်တစ်ခါအသက်9နှစ်အရွယ်ကလေးငယ်တူကသူ့အဖေနဲ့ပုံမှန်ထိုင်ပြီးတော့အိမ်ပေါ်မှာနေစင်မှာစစ်သားတွေကအိမ်မော်ကိုတက်ပြီးတော့အဖေကိုပြစ်လိုက်တာပြစ်လိုက်တဲ့အချိန်မှာကလေးကိုထိသွားတယ်အဲ့တော့ကြေကွေးစရာတွေတွေ့တဲ့ခါမှာကျွန်တော်လည်းပဲမြင်ရတဲ့လူအလုံးကအင်မတန်စိတ်ခံစားဟာပါဒါတွေကတမိုင်းမှာမကြုံဘူးတော့ကိုတွေ့နေရတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ အခုလိုဖြစ်တာကြောင့်ပေါ့နော်ဒီအကျိုးဆက်ကဘယ်လိုမျိုးဒီကလေးတွေမှာထိခိုက်သွားမလဲဆရာ။
အဲ့တော့ဒီဟာကိုခရပြန်ပြီးတော့ကျွန်တော် psychologically စဉ်းစားကြည့်မယ်ဆိုရင်ဒါတတိယရဲတရားထက်မှာရက်ွက်တစ်ခုလုံးမှာဖြစ်တဲ့ကိစ္စမဟုတ်ပဲနဲ့နိုင်ငံအနှံ့ပြားမှာဒီလိုရစ်ဆက်ဆိုတာတပ်ဖြတ်မှုတွေမှာကလေးတွေလည်းအများကြီးပါပေါ်တယ်ကျွန်တော် report အရာလည်းအများကြီးတွေ့ရပါတယ်။အဲ့တော့ဒီကိစ္စမှာစိတ်သက်ပိုက်ဆိုင်ရာဘယ်လိုကလေးတွေမှာတက်ရောက်မှုရှိနိုင်တယ်လဲလို့ကြည့်လိုက်လို့ရှိရင်ကတ်ကြီးတစ်ခုဖြစ်တဲ့ဘေးဥပတ်ဖြစ်တဲ့ disaster လို့ဟာမျိုးပေါ့ဒါ man made disaster လို့ခေါ်နေတာပေါ့လေကြည့်ကြတဲ့ရစ်ဆက်မှုကြီးဖြစ်နေတယ်ဥပမာ world war ဖြစ်တာတို့ပေါ့လေကမ္ဘာစစ်ဟိုတိုက်ပွဲကြီးဖြစ်တာတို့အခုလက်ရှိအခြေအနေအဲ့လိုပုံစံဖြစ်နေပါတယ်နေရာတိုင်းမှာအဲ့တော့ဒီမှာကျွန်တော်မြင်တွေ့ရတာလည်းသူတို့ yes ဆိုတာတတ်ချက်တာလည်းပဲ killing field လို့ခေါ်တာပေါ့လေစစ်မြေတလင်းမှာစစ်ပွဲဆင်နေတယ်လို့ yes ဆက်တက်နေတယ်ဟိုကျုံတဲ့နေရာမှာတနပ်ပြေကနေထိပါတယ်အဲ့တော့အဲ့ဒီဟာတွေရဲ့ effect ကကလေးတွေပေါ်မှာဘလောက်ကြီးကြီးမားမားဖြစ်နိုင်တယ်လို့ပြန်စဉ်းစားတဲ့အခါကျတော့ကလေးတကယ်လူမမယ်ကြီးဆိုတာကမိဘရဲ့အုပ်ထိပ်မှုအောက်မှာမိဘရဲ့ဆောက်ရှောက်မှုအောက်မှာကြီးထွားလာပြီးတော့သူတို့အရွယ်ရောက်ပြီးဖြစ်တာလူငယ်တွေကမိဘပေါ်မှာနှိခုံနေရတယ်အဲ့တော့အရွယ်အပိုင်းခြားအလိုက်ပေါ့လေအဲ့ဒီကလေးတွေရဲ့သူတို့ရဲ့ sense of security သူတို့ရဲ့ safety သူတို့ဘာသူတို့ကဘာကြီးမှာဝင်ဆက်နေအောင်အဲ့တော့သူတို့ confident ဖြစ်လာအောင်ကမိဘအုပ်ထိန်ထားတယ်အခုဒီကိစ္စမှာကျတော့ကျွန်တော်လူမှုအသိုက်အဝန်းကြီးကပြက်ပြုံးသွားတဲ့သဘောရှိတယ်ပေါ့နော်တခါပြန်ပြီးကြည့်ပြန်မှစဉ်းစားမယ်ဆိုလို့ရှိရင်အဲ့လူတွေကတချို့ထွက်ပြေးရတာလူရှိတယ်။အဲ့တော့ကိုတက်ကြည့်တယ်မှာပဲ internally displaced ဖြစ်သွားပြီးတော့ကျွန်တော်မြို့ဝနေခွာတော့ရွာရောက်နေစားရောက်အဲ့လူတွေကကလေးတွေလည်းပါပေါ်မယ်။အဲ့ဒီဟာတွေကကလေးတွေပေါ်မှာတက်ရောက်မှုဟာအင်မတန်ကြီးမားပါလိမ့်မယ်
။ဟုတ်ကဲ့ဆရာကြီးဒီနေရာမှာဒီကလေးတွေနဲ့ပတ်သက်ပြီးတော့သတိပြုတင်တာရော
။အဲ့တော့အခုပြန်စဉ်းစားလိုက်မယ်ဆိုလို့ရှိရင်စိတ်ထိခိုက်ဒဏ်ရာနာကျင်မှုစိတ်ဒဏ်ရာတွေကကလေးတွေမှာလည်းအများကြီးတက်ရောက်တယ်။အဲ့တော့ဒီဟာကိုပထမဆုံးနဲ့ကျွန်တော်စဉ်းစားတဲ့ခါကျတော့ဒါတွေကိုတပ်ပြမှုကိုမျက်ဝါးထင်နေမြင်ရတဲ့ကလေးတွေမိဘတွေငိုကြွေးနေတာတွေပူဆွေးနေတာတွေထွက်ပြေးနေရတာတွေတွေ့ရတဲ့ကလေးတွေသူတို့ကအဲ့ဒီရဲ့ trauma ခေါ်တာပေါ့လေစိတ်ဒဏ်ရာဟာဒီကလေးငယ်လေးတွေမှာသူတို့ physical mental emotional health မှာထိခိုက်ပါတယ်ဆိုလိုချင်တာကသူတို့ရဲ့ခန္ဓာကိုယ်ဖုံးဖြိုးမှုကျန်းမာရေးနောက် mental ဆိုတော့စိတ်ကျန်းမာရေးနောက် emotional ဆိုတော့သူအတွေးခံစားချက်မှာကိုထုတ်ဖော်ပြောဆိုပြီးတော့ guide တိုင်မှုအရေးချင်းအဲ့သုံးချက်လုံးမှာတော့သွားထိပါတယ်သူအဲ့တော့ဘာလို့တော့တွေ့ရလဲဆိုလို့ရှိရင်ကလေးတွေကြီးထွားလာတဲ့ခါမှာဒါတချို့ဆိုလို့ရှိရင်ဒီအောက်မှာစစ်ပွဲဖြစ်ပြီးဟိုဒီလို stop shut ဖြစ်ပြီးတော့ထွက်ပြေးရလို့စားစရာချို့တယ်တာတို့အိမ်ရဲ့အနေထားပြတ်သုံးသွားတာတို့နော်ကြောင်းမတက်ရတာတို့ဟို nutrition နည်းသွားတာတို့အဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့ခန္ဓာကိုယ်မှာလည်းဖုံးဖြိုးမှုနည်းသွားမယ်စိတ်အားဖြင့်လည်းစိတ်ဓာတ်ရာတွေရမယ်နောက်က emotional ဓာတ်ရာတွေရမယ်အဲ့တော့ဒါကိုပြန်ပြီးအကြမ်းကြီးပြောမယ်ဆိုရင်သုံးမှန်ခွဲပြောလို့ရပါတယ်ကလေးအငယ်လေးတွေပေါ့ကလေးအငယ်လေးတွေကြတော့ရှင်ဥပမာဟို preschool ကျောင်းမတက်ခင်အရွယ်ကြီးပေါ့လေအဲ့ဒီအရွယ်မှာဖြစ်တဲ့ဟာတမျိုးနောက်ကျောင်းတက်ဆမူဂျိုရဲ့ဘူတာနဲ့တက်တဲ့အချိန်ရဲ့နောက်တစ်ခါကျတော့နည်းနည်းကြီးလာတဲ့အချိန်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီအရွယ်၃ပိုင်းရဲ့ယာလက္ခဏာတွေရောဆရာဘယ်လိုကွာခြားမှုရှိမလဲဆရာ
အဲ့ဒီမှာဖြစ်လာတာဆိုကလေးငယ်လေးတွေကြတော့ရှင်ရင်တိတ်ငယ်တဲ့ကလေးတွေကြတော့တို့မှလည်းကြောက်နေတဲ့စိတ်ရှိတယ်တို့ကမိဘကိုလည်းပို့ပြီးတော့တွေ့တာလာမှာပို့ပြီးတော့တွေ့လာတာဖြစ်လာမယ်တို့လည်းညမအိတ်နိုင်မယ်လက်ဖြစ်တာဖြစ်နိုင်တယ်အဲ့တော့ငယ်ကြီးလာတဲ့အရွယ်ကြောက်တဲ့ခါကျတော့သူရဲ့ behavior ပြောင်းလာတယ်။ပြောင်းတော့အရင်တော့သူတို့ကိုယ့်ကိုယုံကြည်မှုစိတ်ချမှုရှိတယ်ပြောရွှင်နေတဲ့ကလေးလေးတွေဟာ regress ဖြစ်သွားပြီးတော့သူရဲ့အရွယ်နဲ့အရှိပိုင်းကိုပြန်ပြီးကျဆင်းသွားပြီးတော့သူလက်မကိုစုပ်နေတာတို့နော်သူ့မှာယုံကြည်မှုမရှိတော့ဘဲနဲ့အဲ့လိုဖြစ်နေတာတို့နော်အရင် clinging behavior မိခင်ကိုတွေ့ပြီးတော့နေတာတို့နောက်ခါကျတော့ school refusal ကျောင်းသွားမယ့်အချိန်မှာကျောင်းမသွားကြတော့ဘူးသူကကျောင်းသွားမှု immediate ကျောင်းကြတဲ့ဟာမျိုးတခါညပဲဆိုလို့ရှိရင်လည်းအမှောင်ဝင်ကြောက်တာပေါ့လေညမိုးချိုလာပြီးပေါင်ပြီးဆိုတော့သူကကြောက်နေတယ်သူ့ရဲ့နည်းနည်းကြီးတဲ့ကလေးအရွယ်တွေဆိုလို့ရှိရင်တခါသူက physical symptom တွေပေါ့သူကလည်းတချို့ကလည်းပဲမစက်ကနေထုတ်ပြောနေတဲ့အနေအထားကြီးတယ်တချို့ကလည်းအဲ့လိုပြောလို့ပြောထားမရှိတဲ့ခါကျတော့ခေါင်းကိုက်တာတို့ဖိုက်နာတာတို့အဲ့လို physical symptom တွေနဲ့ဖြစ်တာတွေတွေ့ရတယ်အဲ့ဒါကိုကြည့်ရမှဆိုရင်ကလေးတွေကဘလောက်ကြောင်းကြဆွေးမှုဖြစ်လာတယ်ဆိုတော့ကျွန်တော်တို့တွေ့ရပါတယ်အဲ့တော့အဲ့ဒီပဲကြော်လို့ရှိရင်တော့ adolescent ပေါ့လေလူငယ်လူရွယ်နော်ဒါလေးပဲကြောက်ကလေးတွေမှာဖြတ်လို့ရ73နှစ်74နှစ်ပေါ့လေအကြီးထွားဖွံ့ဖြိုးကြတာအချိန်မှာသူတို့ကလည်းအိတ်တဲ့အချိန်မှာဟိုအတောက်ရှည်ဖြစ်တာပေါ့ sleep disturbance ဆိုတာလည်းပဲမအိတ်နိုင်ဘူးအဲ့ကလေးကနော်ကြောက်လန့်ပြီးတော့သူကြတော့လည်းပဲအိတ်တလွန်ခဲ့နေတယ်ပေါ့တညာလုံးအိတ်တနေ့လုံးအိတ်နေတယ်နော်နောက်သူကစိတ်ထုတ်ရှားမှုတရားများနေမယ်သူတို့တယောက်နဲ့တယောက်အချင်းချင်းစကားပြောတာတို့ကျွန်တော်စကားများတာတို့ argument တို့ emotional conflict တွေခဏဖြစ်တယ်အဲနောက်တစ်ခါကျတော့ delinquent behavior ဆိုတာကตัวซูตอนเนี่ยဖြစ်လာတော့ပေါ့။ဘာသူမစိတ်แท้ခံစားချက်ကိုသူကကြကြတနာပေါ်ထုတ်ပေါ်ကျူးလို့မရတဲ့ခါကြတော့သူက impulse control ဆိုတာမရှိတော့ဘူး။သူကသူချုပ်ထိတ်နေတဲ့စိတ်ကနည်းလာပြီးတော့မှ delinquent behavior ဆိုတာက ဆိုးသွားလာတာပေါ့လေအဲ့ဒီချိန်အရွယ်မှာလည်းပဲလူကလည်းကြီးထွားလိုက်ပြီဆိုတော့တခါဆေးတွေသွားဆွဲပြီးတာတို့အရက်တော့ပြီးတာတို့အဲ့ဒီချိန်ဝင်သွားတဲ့ကလေးတွေမူရဆေးဝါးသွားတဲ့ကလေးတွေလည်းအများကြီးဖြစ်လာပါတယ်ဒါကကလေးတွေရဲ့ development of ကြီးထွားဖွံ့ဖြိုးဖို့ stage မှာဖြစ်တဲ့ကိစ္စတွေပေါ့
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ပစံချမိုင်ကနာကိုကိုမင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့တိုင်းရင်းသတင်းတော့အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီအစီအစဉ်ကိုတော့ထိုင်းကြေးဆိုင်တိုင်းရင်းသတင်းတော့တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွာမှာနားဆင်ရမှာတွေကတော့ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာစစ်တပ်တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကချင်ပြည်နယ်မိုးမောက်မြို့နယ်အတွင်းကဒေသခံ 3,000 ခန့်စစ်ဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ရဲ့ဌာနချုပ်နဲ့တပ်စခန်းတစ်ခုကိုမြန်မာစစ်တပ်ကအမြောက်နဲ့ဖိကတ်ခဲ့တယ်ဆိုတာနဲ့ CRPH ကဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကိုဖွဲ့စည်းကြောင်းတရားဝင်ထုတ်ပြန်ကြေညာခဲ့တဲ့အပေါ်တိုင်းသားအဖွဲ့အစည်းတွေတုံ့ပြန်မှုတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်မိုးမောက်မြို့နယ်အတွင်ဖြစ်ပွားနေတဲ့ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့အာဏာသိမ်းစစ်ကောင်စီတို့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကျေးရွာပေါင်း10ရွာကဒေသခံ 3,000 ခန့်စစ်ပေးလို့ရာကိုထွက်ပြေးတိမ်းရှောင်နေရတယ်လို့စစ်ရှောင်များနဲ့စစ်ရှောင်တွေကိုကူညီပေးနေသူတွေကပြောပါရယ်။မိုးမောက်မြို့နယ်အတွင်းဧပြီလ2ရက်အပတ်ခန့်ကစတင်ခဲ့တဲ့တိုက်ပွဲတွေဟာဒီနှစ်အချိန်ထိဆက်လက်ဖြစ်ပွားနေဆဲဖြစ်ပြီးကျေးရွာပေါင်း10ရွာကျော်ကရွာသားတွေကမိုးမောက်မြို့နယ်ဗမော်မြို့ဘက်ကိုစစ်ပေးတိမ်းရှောင်လာကြတယ်လို့ရှမ်းတိုင်းနားမြားဒီမိုကရေစီအဖွဲ့ချုပ် SNLD ကချင်ပြည်နယ်ကတာဝန်ရှိသူတဦးကပြောပါရယ်။မိုးမောက်မြို့မှာစစ်ရှောင်တထောင်ခန့်ရှိပြီးကချင်နစ်ချင်းခရီးယံအဖွဲ့ချုပ် KPC ကစီစဉ်ပေးတဲ့နေရာတွေမှာစစ်ရှောင်ပြည်သူ900ကျော်နဲ့တခြားဘုံကြီးကျောင်းတွေမှာလည်းခိုးလုံနေကြပါတယ်။ဗမော်မြို့ပေါ်နဲ့မိုးမောက်မြို့နယ်ကမန်နောင်ရှမ်းရွာမှာလည်းစစ်ရှောင်ထောင်ကနန်းရှိနေတယ်လို့လည်းအကူအညီပေးနေတဲ့အဖွဲ့တွေကပြောပါတယ်။မိုးမောက်မြို့နယ်အတွင်းအာဏာသိမ်းစစ်ကောင်စီတပ်ရဲ့စစ်စခန်းကုန်းငယ်တွေကို KIA ကသိမ်းယူပြီးတဲ့နောက်စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အပြင်လေယာဉ်တွေနဲ့လည်းလာရောက်ပစ်ခတ်နေလို့အခုလိုထွက်ပြေးတိမ်းရှောင်နေရတယ်ဆိုပြီးဒေသခံတွေကပြောပါတယ်
။ရှမ်းပြည်နယ်အရှေ့ပိုင်းထိုင်းနိုင်ငံနယ်စပ်မှာရှိတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS ရဲ့ဌာနချုပ်နဲ့တပ်စခန်းကြီးတစ်ခုကိုမြန်မာစစ်တပ်ရဲ့အမြောက်သားကနေပစ်ခတ်ခဲ့ပါတယ်။ဧပြီလ18/20ရက်တွေမှာမိုင်းပြေအမြောက်သား358ကနေ120မမမော်ရာသူနဲ့ပြစ်ခတ်လို့ RCSS ရဲ့လွယ်ကော်ဝမ်းတပ်စခန်းကြီးဖွစ်ပံကွယ်စစ်ဘေးရှောင်လူစုရွာတွေကိုလက်နက်ကြီးကြီးကျရောက်ပောက်ကွဲခဲ့ပါတယ်။ဧပြီလ23ရက်နေ့မှာတော့ RCSS ရဲ့လွယ်တန်းလျံဌာနချုပ်ရှိရာဘက်ကိုလက်နက်ကြီးကြီး3လုံးထပ်မံကျရောက်ခဲ့ပါတယ်။လူစုထိခိုက်ဒဏ်ရာရရှိမှုတော့မရှိခဲ့ပါဘူး။ဒီပေါ်မှာ RCSS ဘက်ကလည်းပြန်လည်တုတ်ပြန်ခြင်းမရှိခဲ့ပါဘူး။ဧပြီလ23ရက်နေ့မှာ RCSS ရဲ့လွယ်တန်းလျံတစ်ခုတည်းကိုပြစ်ခတ်တာမဟုတ်ပဲထိုင်းမြန်မာနယ်စပ်တခြားမှာရှိတဲ့မြန်မာစစ်တပ်စခန်းချရာတပ်တွေကနေလက်နက်ကြီးနဲ့ဆက်တနတွေကိုပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့နယ်စပ်နေရှမ်းစစ်တပ်ရာရှိသူပြောပြချက်ရသိရပါတယ်။ဘာကြောင့်ပြစ်ခတ်တယ်လဲဆိုတာတော့မသိရသေးပါဘူး။
ချင်းပြည်နယ်ထန်တလန်းမြို့နယ်ချင်းအမျိုးသားတပ်ဦး CNF ဗဟိုဌာနချုပ်ဝစ်တိုရီယာစခန်းသွားရလမ်းကြောင်းပေါ်ရှိဗန်ဆန်တောင်ကျောကကျေးရွာ9ရွာကိုအာနာသိန်းစစ်ကောင်စီကဧပြီလ21ရက်နေ့ကနေ26ရက်နေ့အထိအပြစ်မထွက်ရအမိန်ကာဖျူထုတ်ပြန်လိုက်ပါတယ်။ထန်တလန်းမြို့နယ်ဗန်ဆန်တောင်ကျောမှာကျေးရွာ6ရွာရှိပြီးအခုအပြစ်မထွက်ရအမိန်ထုတ်ပြန်ထားတဲ့ကျေးရွာ9ရွာကတော့ဗန်ဆန်ဖာရွန်လွန်ဒင်းတလန်ပီတလန်လိုကျေးရွာတွေဖြစ်ပါတယ်အခုလို CNF ဌာနချုပ်ရှိရာအနီးရှိကျေးရွာတွေကိုစစ်ကောင်စီဘက်ကအပြစ်မထွက်ရအမိန့်ထုတ်ပြန်လိုက်တဲ့အကြောင်းရင်းကိုမသိရပေမဲ့စစ်အာဏာရှင်ဆန့်ကျင်တဲ့ CDM ဝန်ထမ်းတွေလူငယ်ကောင်းဆောင်တွေအဲ့ဒီဒေတာဖက်ကိုထွက်ပြေးတင်းရှောင်လို့မရအောင်ရည်ရွယ်တာဖြစ်နိုင်တယ်လို့ဒေတာခန့်တွေကယူဆနေကြပါတယ်ပြီးခဲ့တဲ့မတ်လ3ကလည်းအင်အား30လောက်ရှိတဲ့အာဏာသိမ်းစစ်ကောင်စီတပ်ဖွဲ့ဝင်တွေဟာ CNF ဗဟိုဌာနချုပ်ကိုတွားရောက်ပြီး CDM ဝင်ထားတဲ့ရဲဝန်ထမ်းတွေကိုပြန်အပ်ဖို့တောင်းဆိုခဲ့ဖူးပါတယ်
ကရင်ပြည်နယ်ဖားပုံခရိုင် KNU တပ်မကထိန်းချုပ်နယ်မြေနဲ့ထိုင်းမြန်မာနယ်စပ်ကြားမှာရှိတဲ့တန်လွင်မြစ်ပေါ်မှာသွာလာနေတဲ့လှေတွေဟာအနီးအနားမှာရှိတဲ့စစ်ကောင်စီတပ်တွေကိုသတင်းပို့အကြောင်းကြားရမှာဖြစ်ပြီးအကြောင်းမကြားပါကပြစ်ခတ်မယ်ဆိုပြီးလေဓမာတို့ချင်းချောက်ခံနေရပါတယ်စစ်ကောင်စီတပ်ကိုသတင်းမပို့လို့ဧပြီလ20ရက်နေ့မှာတန်လွင်မြစ်ပေါ်သွာနေတဲ့လှေစည်းကိုဥတုထတာစကန်းကတွေထပ်မပြစ်ခတ်နေတယ်လို့လေဓမာတွေကဆိုပါတယ်ဧပြီလ18ရက်နေ့စနေနေ့မှာလဲတန်လွင်မြစ်တဲမှာဖြတ်တန်းနေတဲ့ဆက်လီငါးစီးကိုမခတာစစ်ကောင်စီတပ်စခန်းကတနတ်နဲ့ပြစ်ခတ်ခဲ့တာကြောင့်အဲ့ဒီဒေသကဆက်လီသမားတွေဟာဆက်လီမထွက်ရဲတော့ပဲနားထားရပါတယ်တ ਿਆਂ ယူတပ်မှ9နေမြေအတွင်းတန်လွင်မြစ်ပြီးတခြားတောလေထနေရာကစပြီးမနုထားအထီးကိုစစ်ကောင်စီတပ်ဘက်ကချထားတဲ့တပ်စခန်း6ခုရှိပါတယ်
ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်အာကာပြန်ကျေးရွာကပျောက်ဆုံးနေတဲ့ကျေးရွာသား3ဦးကိုရက်ပေါင်း10ရက်ကျော်ကြာလာတဲ့အချိန်အဆက်အသွယ်မရသေးတဲ့အတွက်မိသားစုဝင်တွေကစိုးရိမ်နေကြပါတယ်ပျောက်ဆုံးနေသူတွေကတော့ဦးမောင်မောင်တန်းဦးတန်းနိုင်ထေးနဲ့ဦးစော်အောင်တန်းတို့ဖြစ်ကြပါတယ်သူတို့3ဦးဟာဧပြီလ10ရက်နေ့နံနက်ပိုင်းကကျေးရွာအရှိတ်ဘက်ကြောက်ပေါက်မြောင်ချောင်းကိုငှရှာသွားရကနေအခုလိုပျောက်ဆုံးသွားတာဖြစ်တယ်လို့ကျေးရွာသားတွေကပြောပါတယ်သူတို့3ဦးကိုဘယ်အဖွဲ့ကဖမ်းဆီးထားတယ်ဆိုတာတော့အတိမပြုတ်နိုင်သေးပါဘူ
းအခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါဧပြီလ16ရက်နေ့က CRPH ကနေဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကိုဖွဲ့စည်းကြောင်းတရားဝင်ထုတ်ပြန်ကြေညာခဲ့တဲ့အပေါ်တိုင်းသာအဖွဲ့အစည်းတွေကနေဘလို့သဘောထားအမြင်တွေရှိနေပါသလဲအမည်ရဲ့စူးစီးချက်ကိုနိုင်ကိုရင်ကနေတင်ဆက်ပေးထားပါတယ
်အမျိုးသားညီညွတ်ရေးအစိုးရ NUG ဟာတိုင်းသားလူမျိုးစုတွေလှူလာနေတဲ့အစိုးရသို့မဟုတ် Federal Democracy ပြည်ထောင်စုကိုဥတည်သွားနေတဲ့အစိုးရပုံစံမျိုးဖြစ်လာနေပြီလို့ Federal ရေးရနဲ့ Policy Center က Writer နိုင်ပညာမွန်ကခုလိုသုံးသပ်ပါတယ
်အခုအမျိုးသားညီညွတ်အစိုးရကသူအလုံးပါဝင်နိုင်တဲ့ဒီမျိုးပုံမှန်ခြေခံလို့ဖွဲ့ထားတယ်လို့ကျွန်တော်နားလည်ရတယ်ဆိုတော့အခုလက်ရှိအနေထားမှာကြတော့တိုင်းသားတွေအလုံးနောက်တော့ဒီမူကတိအလုံးစုံမပါဝင်နိုင်သေးတော့လည်းပဲကျွန်တော်ထင်တယ်တော့ပါဝင်နိုင်ဖို့သူကအခုစူးစမ်းနေတဲ့အနေအထားမျိုးဖြစ်တယ်
ကရင်မျိုးရာစီယူ KNU KNL တပ်မငါမူဒရောဖာဝန်ခရံပြောရေးစုခွင့်ရှိသူဘဒူမမန်းကလည်း
အမှန်ငါမှုတော့ခရနေတဲ့သူကဆွဲမှုရဲ့ဆောင်ရွက်မှုပေါ်မှာတော့ကျွန်တော်တို့တွေထောက်ခံကြည့်လို့လို့ပဲပြောချင်တယ်ပေါ့လေအခုလည်းဆိုတော့ကျွန်တော်တို့ဒီလက်ရှိဒီ CRP ရဲ့ဖက်ဒရယ်ဒီမိုကရေစီပတိညင်ရဲ့အခြေခံမှုအောက်မှာဟိုတော့ဆက်ပြီးတော့မှဒီတိတိကျကျအကောင့်ထဲကိုဆောင်ရွက်မှုဆိုတော့ကျွန်တော်တို့လိုလားတဲ့ဒီငွေကြေးပြည်တော်စုရဲ့ဖက်ဒရယ်ပြည်တော်စုကိုတော့ကျွန်တော်တို့ဆောင်ရွက်သွားနိုင်မယ်လို့လည်းကျွန်တော်တို့အဲ့လိုမျှော်မှန်းလို့ပဲဖြစ်ပါတယ
်။အမျိုးသားညီညွတ်ရေးဆိုရ UNG ကိုတိုင်းသားလူမျိုးစုတွေနဲ့လိုအပ်သလိုဆက်လက်တိုးချဲ့ဖွဲ့စည်းသွားမယ်လို့ CRPH ကပြောပါတယ်။ဧပြီလ16ရက်နေ့က CRPH ထုတ်ပြန်လိုက်တဲ့ကြားကာလအမျိုးသားညီညွတ်ရေးဆိုရဘွဲမှာကချင်၊ကရင်၊ကရင်နီ၊မွန်ချင်း၊တောင်ပလောင်စတဲ့တိုင်းသားလူမျိုးတွေပါဝင်လာတာကိုတွေ့ရပါတယ်။ကရပြည်နယ်ဒီမိုကရက်တစ်ပါတီ KYSTP ထွေထွေတွေးမှုခုတဲရယ်ကတော့
ဒီလိုမျိုးကိစ္စတွေဒါလူမျိုးစုကိစ္စတွေဒီလိုဖြတ်ပြေးစဉ်းစားတဲ့အပေါ်မှာတော့ကျွန်တော်အနေနဲ့လက်ခံပြစ်ဆိုပါတယ်ဖက်ဒရယ်ဒီမိုကရေစီတစ်ကိုဥပဒေသွားဖို့အတွက်နည်းနည်းလေးပုံစော်လာတယ်လို့ကျွန်တော်တို့မြင်တာပေါ့နော်တကယ်လက်တွေ့အကောင်အထည်ပေါ်တဲ့အခါကျလို့ရှိတော့ဘယ်လိုလောက်မလဲဆိုတော့ကျွန်တော်မသိနိုင်သေးဘူး
အမျိုးသားညီညွတ်ရေးဆိုရမှာပြည်တော်စုသားတိုင်းသားလူမျိုးစုံပါဝင်နိုင်ရေးကိုဥတည်လျက်လိုအပ်သလိုဆက်လက်တိုးချဲ့ဖွဲ့စည်းသွားမှာဖြစ်ကြောင်းသတင်းထုတ်ပြန်အပ်တယ်လို့ရေးသားထုတ်ပြန်ထားတာပါလက်တော်ဖွဲ့စည်းလိုက်တဲ့ NUG အစိုးရအနေနဲ့ဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်လာဖို့အတွက် CRPH ကထုတ်ပြန်ထားတဲ့ဖက်ဒရယ်ဒီမိုကရေစီပြည်ညင်ကြေညာစာရန်းကိုအကောင့်အထည်ပေါ်ဆောင်ရွက်ဖို့လဲတိုင်းသားခေါင်းဆောင်တွေကတိုက်တွန်းနေကြပါတယ်
ဆက်ပြီးတော့ပြောင်စုလွတ်တော်ကိုစားပြုကော်မတီ CRPH ကအမျိုးသားညီညွတ်ရေးအစိုးရ NUG ကိုဖွဲ့စည်းလိုက်တဲ့အပေါ်မွန်အဖွဲ့အစည်းတွေကဘလို့အမြင်တွေရှိနေပါသလဲမိကလျာမွန်ကလည်းစူးစီးတင်ဆက်ပေးထားပါဗျ
2020ရွေးကောက်ပွဲနိုင်ရာ NLD လွတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြောင်စုလွတ်တော်ကိုစားပြုကော်မတီ CRPH ကအမျိုးသားညီညွတ်ရေးအစိုးရ NUG ကိုဖွဲ့စည်းလိုက်တဲ့အကြောင်းမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီကိုစားမင်းကိုနိုင်ကပြီးခဲ့တဲ့ဧပြီလ16ရက်နေ့မှာကြေညာလိုက်တာပါ
ဒီຫນွေဦးတော်လှန်ရေးအပါအဝင်ပေါ့ဒီမိုကရေစီနဲ့လူ့အခွင့်အရေးဖက်ဒရယ်အရေးတိုက်ပွဲတွေမှာခက်ဆက်ဆက်ကြဆုံးခဲ့ကြတဲ့ပြည်သူတွေပေးစားခဲ့ကြတဲ့ဘဝတွေအကျဉ်းချခံနေအားလုံးအတွက်ဥညွတ်ပြီးတော့အလေးပြုပါတယ်သူတို့ရဲ့ပေးစားမှုတွေနဲ့ထိုက်တန်အောင်ကျွန်တော်တို့ရယူပေးဖို့တောင်းဝန်ရှိကြပါတယ်ဒါကြောင့်လည်းအခုအများပြည်သူတွေမျှော်လင့်တောင်းတနေတဲ့ အမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းပြီးကြောင်းကိုကျွန်တော်ကြေညာပါတယ်
လောလောဆယ်ဖွဲ့စည်းလိုက်တဲ့မြို့သားညီညွတ်ရေးအစိုးရအဖွဲ့မှာဝန်ကြီးဌာန7ခုပါဝင်ပြီးတော့ဝန်ကြီးချုပ်နဲ့ဒုဝန်ကြီးနေရာတွေမှာ NLD ပါတီမဟုတ်တဲ့တိုင်းရင်းသားတွေပါဝင်လာတာကိုတွေ့ရပါတယ်။မြို့သားညီညွတ်ရေးအစိုးရအဖွဲ့မှာတော့မော်မြို့သားနိုင်ကောင်းရော့နဲ့မင်းစရာဦးတို့ပါဝင်လာတဲ့အပေါ်ဝမ်းမြောက်ဂုဏ်ယူမိတယ်လို့မော်မြို့သားကွန်ရက် MNN ပြောခွင့်ရနိုင်အောင်ကာကမော်မာသားနဲ့ခုလိုပြောတော့ပါတယ်။
ก็อะเลซอนี่สมองนูก็กาหมุนปุยป้ามาบ้าละก็พี่เนี่ยฉันปุยเนี่ยถอยก็ตะกิกุญจราเนาะเนี่ยก็เลย
อมูราญีญุยีซุยะพั่วได้มาเรารู้มอญูตา2รอบปาวินในแต่พอมาตึกกูกงอยู่วอเหมี่ยวมิบาเด
အခုလိုနိုင်ငံရေးအရာဖြစ်ပေါ်ပြောင်းလဲမှုတွေမြန်ဆာနေတဲ့ကာလမှာမိဖက်ဖွဲ့စည်းတွေမှာဖြစ်ဖြစ်ဆက်ဆက်ဖွဲ့စည်းတွေနဲ့ပဲဖြစ်ဖြစ်ပါဝင်ပတ်သက်တဲ့အခါမှာဘယ်နှစ်ဖက်ကြားအလွန်တတိထားရမယ်လို့မွန်ပြည်တစ်ပါတီဘိုးလုံးမှုဆောင်ဖွဲ့ဝင်နိုင်အောင်မငေးကမွန်မာတာနဲ့ပြောတော့ပါတယ်
ဧဒေကရဟမုနကောတကြတော့အနုနှုတ်နုံပရင်တက်မွေချတ်ကြောက်နကော
အခုလိုအချိန်တွေမျိုးမှာတတိကြီးကြီးထားရပါမယ်မေဖက်ဆက်ဆက်မှုတွေအန်ဒီရဲ့နှစ်ဖက်စလုံးရှိတတ်ပါတယ်အန်ဒီရဲ့ကြီးကြီးတိတ်တိတ်နှစ်ဖက်စလုံးမှာရှိနေပါတယ်ဒါကြောင့်ကျွန်တော်တို့ပြည်သူလူထုတွေအနေနဲ့မှန်ကန်စွာသုံးတက်ဆုံးဖြတ်ဖို့လိုပါတယ်ဆုံးဖြတ်ချက်တွေမားတာနဲ့မိမိတဝူတဲ့အတွက်သာမကဘူးတစ်မျိုးသားလုံးအတွက်ပါထိတ်တိုက်တိုးမှုအန်ဒီရဲ့တွေနဲ့ရင်ဆိုင်ရပါလိမ့်မယ
်လက်ရှိအာနာတိန်စစ်ကောင်စီမှာမွန်ညီညွတ်ရေးပါတီကိုယ်စားလှယ်တွေလည်းပါဝင်နေပါတယ်ရှင်
ခုဆက်ပြီးတရင်ချင်းချက်ကိုနားဆင်ကြရမှာပါရှင်
။ကချင်ပြည်နယ်မိုးမောက်မြို့နယ်အတွင်းကကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာစစ်တပ်တို့အကြမ်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကျေးရွာပေါင်း10ရွာကျော်ကဒေသခံ3000ခန့်စစ်ဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။ရှမ်းပြည်အရှေ့ပိုင်းထိုင်းနိုင်ငံနယ်စပ်မှာရှိတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ရဲ့ဌာနချုပ်နဲ့တပ်စခန်းကြီးတစ်ခုကိုမြန်မာစစ်တပ်ရဲ့အမြောက်တပ်ကနေပစ်ခတ်ခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရ။
တော်ရရှင်တွေအခုနားဆင်ခဲ့ရတာကတော့အပတ်စဉ်တရင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်။အခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတော့ကြေညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာလာမယ့်ဧပြီလ24ရက်နေ့စနေနေ့မှာချင်းပါမယ်မြန်မာအရေးပေါ်အာဆီယံထိပ်သီးအစည်းအဝေးကိုစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်လူကိုယ်တိုင်တက်ရောက်မှာဖြစ်တယ်လို့စစ်ကောင်စီနဲ့နှိဆက်သူတူက VOA ကိုအတည်ပြုပါတယ်အာဆီယံထိပ်သီးအစည်းအဝေးတက်ရောက်မဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာဂျကာတာမြို့ကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမူချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှာရနာဘဂနာနဲ့လည်းတရားတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့အတည်ပြုပြောဆိုပါတယ်ဒီစည်းဝေးကိုတော့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်အာဆီယံခေါင်းဆောင်9ယောက်တက်ရောက်မှာဖြစ်ပြီးဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေးနဲ့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဟိုချာတို့တော့မတက်ရောက်ဘူးလို့ကြေညာထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုပြစ်တင်ရှုတ်ချကြောင်းအဆိုပြုထားတဲ့လွှတ်တော်ဥပဒေမူကြမ်းကိုဗြိတိန်နိုင်ငံရေးပါတီကိုပါတီကလွှတ်တော်အမတ်တရားကထောက်ခံကြောင်းပြောကြားလိုက်ပါတယ်ဒါပြင်မြန်မာနိုင်ငံကိုစစ်လက်နက်ရောင်းချမှုပိတ်ပင်မဲ့နိုင်ငံတကာညွန်ပေါင်းအဖွဲ့ဖွဲ့စည်းရေးနဲ့ရွေးကြတဲ့လူမျိုးတုံးတပ်ဖြတ်ခံရမှုကိစ္စနဲ့ပတ်သက်လို့ ICJ နိုင်ငံကတရားခုံရုံးမှာတင်ထားတဲ့အမှုမှာဥပပေါင်းပါဝင်ရေးတို့အတွက်လည်းဗြိတိရှအစိုးရအနေနဲ့ပြင်းထန်တဲ့အရေးယူဆောင်ရွက်မှုတွေလှုပ်ဆောင်ဖို့အတွက်လည်းဒီလွတ်တော်အမတ်တွေကတောင်းဆိုလိုက်ကြပါတယ်။ရှေ့တောင်အရှနိုင်ငံများအဖွဲ့အာဆီယံအနေနဲ့မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကိုအတိမတ်မပြုဖို့နဲ့ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH ဦးဆောင်ပြီးမကြာခင်ကဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရNUG ကိုသာအတိမတ်ပြီးဖို့ NUG ဝန်ကြီးနော်ဆူဇန်နာလှလှဆိုကဒီနေ့မှတိုက်တွန်းပြောဆိုလိုက်ပါတယ်စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြမှုတွေကနိုင်ငံတော်ဝန်နှီးမျိုးစုံနဲ့ဆက်ပြီးတော့လုပ်နေကြပါတယ်နေရောညပါလုံခြုံရေးတင်းချက်ထားတဲ့ရန်ကုန်မြို့မှာတော့လူများပြလက်မထွက်ဆန္ဒပြတာမရှိတော့ပေမဲ့လူငယ်တွေဥဆောင်ပြီးတော့အုပ်စုလိုက်ပျောက်ကြားသပိတ်တွေနဲ့အွန်လိုင်းပေါ်မှာဆန့်ကျင်လှုပ်ရှားမှုတွေကိုလုပ်ခဲ့ကြပါတယ်ခင်ဗျာဒီညအစည်းအဝေးထုတ်လုပ်ရေးမှူးကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့တိုနီဘိုလော့ဖြစ်ပါတယ်VOA American အသံရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 32နဲ့52တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါThank you.
This program has come to you from the